ယနေ့သာသနာတော်နေ့2552ခုနှစ်ကောဇာတက္ကရေ1380ပြည့်နှစ်တရင်ကျော်လာပြီးကျော်တစ်ချက်3ရက်ခရစ်နှစ်2008ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့မှာစကိုင်းတောင်ရိုညဆက်ကြကျောင်းတိုက်သို့လာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့အားကထိန်လျာသင်္ကန်းနှင့်တကွာချံရံဖြစ်တဲ့ကုသိုလ်မျိုးစုံကိုပြုကြတဲ့ကုသိုလ်ရှင်များကနံပါတ်1ရန်ကုန်တိုင်းကြောင်မြောင်းမြို့နယ်အိဆာတရားလမ်းအမှတ်85မှာနေထိုင်တဲ့တကားဦးစံလင်းနံပါတ်2ရန်ကုန်တိုင်းကြောင်မြောင်းမြို့နယ်အိဆာတရားလမ်းအမှတ်89မှာနေထိုင်တဲ့တကမတော်ဆန်းဆန်းလွင်တာမောင်နေလင်းဦးတမီမောင်တက်နိုင်မမေချူထက်မြေမာယူယူအေမောင်နေမျိုးအေမိသားစုနံပါတ်3ကုသိုလ်ရှင်များကကိုကလေးမျိုးနဲ့အေရရွာမှာနေထိုင်ရတဲ့ဥကော့ကြည်အားရည်စူးမှန်းထားပြီးတော့ဒကမာကြီးဒေါ်စန်းကြည်ညီမဒေါ်ကျင်ကြီးတမိမာထေးထေးကြည်သားမောင်အောင်စိုးကြည်မခင်မျိုးအောင်မိသားစုနံပါတ်4ဧရာရွာမှာပဲနေထိုင်ကြတဲ့ဦးတင်ရွယ်ဒေါ်ချူချူဝင်းမိသားစုနံပါတ်5ဒေါ်လှယူနဲ့မောင်နှမတစုအားလုံးစုပေါင်းပြီးတော့စကိုင်းတောင်ကျွများဆက်ကြကျောင်းတက်ပူရိမဝါကတ်တော်မူကြတဲ့တန်ဃာတော်220ကျော်တို့အားကထိန်လျာတင်ငန်းကိုအဓိကအပြင်လာရောက်ပြီးတော့လှူဒန်းကြပါတယ်အဲ့တော့မိမိတို့မိသားစုကကထိန်လျာတင်ငန်းကထိန်ကထိနာဒါနကထိန်အလှူကိုအကြောင်းပြုပြီးတော့ဘာကုသိုလ်တွေပြုကြတယ်လဲဆိုတော့သကိုင်းတောင်ရိုမြတ်ဆက်ကြကျောင်းတိုက်မှာပူရိမဝါကတ်ပြီးတော့တရင်ကျူလာပြည့်မဟာဘဝဒနာနေ့မှာပူရိမဝါမှာထတော်မူတဲ့တန်ဃာတော်ရှင်မြတ်တို့အားကထိန်လျာသင်္ကန်းကိုလှူဒန်းခြင်းနံပါတ်1ကထိနာဒါနကိုအကြောင်းပြုပြီးတော့မြတ်ဆက်ကြတန်ဃာတော်ရှင်မြတ်တို့အားအာယုံစွမ်းနေစွမ်းများဆက်ကပ်လှူဒန်းကြခြင်းကြွားရောက်လာတဲ့အပရိသတ်များနဲ့တကွာယောဂီသူတော်စင်ပေါင်းတို့အားလည်းပဲတရားကျူးကျွေးကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုနံပါတ်3မင်းညံ့နေရာလည်းပဲတန်ဃာတော်ရှင်မြတ်တို့အားဆေးပစ္စည်းအနေအချင်းဖြော်ရည်များဆက်ကပ်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနံပါတ်4မြတ်ဆက်ကြကြောင်းတိုက်ဝါစုတန်ဃာ225ပါးတို့အားစကိတ်သင်္ကန်းတွီးစုံ225စုံဖနက်225ရံလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့အခြားသောလူယံပစ္စည်းများကနံပါတ်1ကထိန်တာရကဥစံလင်းကဓမ္မပူဇာဖြင့်5000ကျပ်နံပါတ်2ကထိန်တာရီကမှများဖြစ်ကြတဲ့ဥကော့ကြည်အားရည်စူးပြီးတော့ဒေါ်စန်းကြည်ညီမဒေါ်ကျင်ကြီးတမိမာထေးထေးကြီးတာမောင်အောင်စိုးကြီးမခင်မျိုးအောင်မိသားစုတို့ကညဆက်ကြကြောင်းတိုက်မှာတည်ဆောက်ဆဲဖြစ်တဲ့စာကြည့်တိုက်အတွက်စာအုပ်စင်တစ်ခုအတွက်နဝကံမှာ5,600ကျပ်သေးပရိသပင်ဖြစ်တဲ့နဝကံမှာ3000ကျပ်ဆွမ်းပရိသပင်ဖြစ်တဲ့နဝကံမှာ3000ကျပ်ဝါတာကူလာတောက်ရည်အေးဆက်တစ်ခုဓမ္မပူဇာဖြစ်2000ကျပ်လှူဒန်းကြခြင်းနံပါတ်3ကထိန်ဓာယီကမှာဒေါ်စန်းစန်းလွင်မိသားစုကဒေါ်စန်းစန်းလွင်ရဲ့မိမိရဲ့အသက်50ပြည့်မွေးနေ့မင်္ဂလာအထိမ့်မဲ့ဖြစ်နေစာကြည့်တိုက်မှာလိုအပ်တဲ့စာအုပ်စာရန်များကိုကပ်ပြီးနိုင်ရန်အတွက်ပညာပါရမီကြီးမှန်းပြီးတော့နဝကံမှာ5000ကျပ်လှူဒန်းခြင်းနံပါတ်4ကထိန်တာယကဥတင်ရွယ်ကထိန်တာယကမှာဒေါ်ချူချူဝင်းမိသားစုတို့ကဝါတာကူလာရေအေးဆက်တစ်ခုနာယကဆရာတော်6ပါးအတွက်မျက်နှာသုတ်ပွား6ထည်ဓမ္မပူဇာ2000ကျပ်လှူဒန်းခြင်းနံပါတ်5ကထိန်တာယကမှာဒေါ်လာရီကဓမ္မပူဇာဖြင့်2000ကျပ်လှူဒန်းခြင်းဆိုတဲ့ကထိန်သင်္ကန်းနဲ့တကွာစွမ်းအားရှိသည်များအချံရံပစ္စည်းများကိုလှူဒန်းကြပါတယ်အားလုံးလည်းဘုန်းကြီးကသာဓုခေါ်နိုင်ရန်အတွက်ဒါဝမ်းမြောက်ဝမ်းသာဖြစ်စီရန်အတွက်ကြင်ညာပေးခြင်းဖြစ်ပါတယ်။နောက်လိုက်ပါလာကြတဲ့ပုံညတဟာယကုသိုလ်ပြုဘက်မိတ်ဆွေဓမ္မမိတ်ဆွေပေါင်းကလည်းပဲနံပါတ်1ဘိုလ်ကလေးမျိုးနဲ့အေရရွာဦးဝင်းသိန်းဒေါ်တန်းဝင်းသားကိုအောင်တော်စင်တမိမအီအီကျော့မမေသူဦးမိသားစုတို့ကလည်းပဲဆွမ်းပရိသပင်ဖြစ်တသိန်းကျက်ဆေးပရိသပင်ဖြစ်တသိန်းကျက်ဓမ္မပူဇာဖြစ်2000ကျက်လှူဒန်းခြင်းနံပါတ်1ကိုသူရဇောမခင်တီတာမူတမိမဆုလဲဇောသားမောင်ကောင်းပြေထွန်းမိသားစုကလည်းပဲတန်ကြီးကလိုရာ3ဖြစ်တဲ့နဝကံမှာ5000ကျပ် နံပါတ်3ဒေါခင်ဝင်းကြည်မိသားစုကြောင်မြောင်ရန်ကုန်ကလည်းဓမ္မပူဇော်အဖြစ်2000ကျပ်နံပါတ်4ဒေါကျင်ကြည်မိသားစုမြောက်ဥက္ကလာပရန်ကုန်ကလည်းပဲဓမ္မပူဇော်အဖြစ်1000ကျပ်နံပါတ်5ဦးသိန်းကျူဒေါရင်ဝေမိသားစုကလည်းမိသားစုငုဝါလန်းအလုံးရန်ကုန်ကလည်းပဲတန်ခိကအဖြစ်သင်္ကန်းတွင်ဆုံး2ဆုံးဓမ္မပူဇော်အဖြစ်2000ကျပ်နံပါတ်6ဦးမောင်ကြည်ဒေါထေးထေးနောင်မီရွာကလည်းပဲဓမ္မပူဇာအဖြစ်2000ကျပ်နံပါတ်9ကွယ်လွန်သူမိဘနှစ်ပါးဖြစ်ကြတဲ့ဦးထွန်းကြည်ဒေါ်သိမ့်မေတို့အားယေရှုမှန်ထားပြီးတော့ဦးဆိုသေးနောင်မီရွာကလည်းပဲဓမ္မပူဇာအဖြစ်2000ကျပ်နံပါတ်10ဒေါ်ကျင်ဤတူမမညူသေးကြောက်မော်ရွာလာပုတ္တာမြို့နယ်ကလည်းပဲဓမ္မပူဇာအဖြစ်2000ကျပ်နံပါတ်9ဥတာတီဒေါ်ကျင်စိန်တမိဒေါ်ညွန့်ညွန့်ဆန်းမိဘမေတ္တာမိသားစုရွာတတိဈေးတန်းရက်ကလည်းပဲပါရမီဖြည့်ဘက်နေအပြင်တပြည့်စီအကျံ35ချောင်းအနုအချောင်း50ကျံမွေးတပြည့်စီ30စတိဆွမ်းကြိုင်ပုတ်5လုံးအမိုက်ပုံး10လုံးဆိုပြီးတော့နဝကံမှာ2သိန်းကျပ်ခန့်ကျောင်းဝေယဝိစ္စာပြုလုပ်ရမှာသုံးတဲ့ပစ္စည်းမျိုးစုံကိုလည်းပဲဝိုင်းဝန်းပြီးတော့လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုပါတယ်အာလုံးဒီကုသိုလ်ကောင်းမှုတွေကိုဝမ်းမြောက်မှုမို့တာဓုခေါ်ဆိုသည့်အနေအားဖြင့်အာလုံးတာဓုသုံးချင်ခေါ်ဆိုလိုက်ပါ။အာလုံးဝမ်းမြောက်မှုမို့တာဓုခေါ်ဆီဖို့အတွက်ဘုန်းကြီးကကုသိုလ်ရှင်များရဲ့လှူဒန်းမှုအစုစုကိုဖတ်ကြားပြီးတဲ့နောက်မှာအာလုံးအနုမောဒနာတရားဟောကြားပေးပါမယ်။အဲ့တော့ယနေ့အာလုံးစုပေါင်းပြီးတော့ဆွမ်းအားရှိသည်မြကတိနာစီဝရကတိလျာတင်ငန်းနဲ့တကွာအချံရံဖြစ်တဲ့ပစ္စည်းမျိုးစုံကိုလှူဒန်းကြတဲ့ဒကာဒကာမတွေကိုခေါင်းကြီးကဘာတရားဟောပြမလဲဆိုတော့ကတိယနုမောဒနာတရားဆိုပြီးတော့ကောင်းစီတက်ပြီးဟောပေးပါမယ်အဲ့တော့ဒီတရားဟောတဲ့အခါမှာကတိနဲ့ဆက်ပြီးတော့သိတဲ့သိထိုက်တာလေးတွေလည်းပဲသိသွားပါလိမ့်မယ်ကတိရဲ့အာကျိုးအာနိသင်တွေကိုလည်းပဲနားလည်သွားပါလိမ့်မယ်ကထိန်ခင်းတယ်ဆိုတာဘယ်သူတွေကကထိန်ခင်းရတာလဲဘလို့ယဟန်မျိုးတွေကကထိန်ခင်းထိုက်တာလဲကထိန်အလူရဲ့ထူးခြားချက်တွေကဘာရှိတယ်လဲကထိန်အာနိသင်အကျိုးကိုတတ်ရိုက်အပြင်ဘယ်သူတွေရတာလဲဒါလေးတွေကိုခွဲခြားသိသေးပါမယ်ဒါကြောင့်မို့ဒီတရားကိုနားယူခြင်းအပြင်ကထိန်နဲ့ဆက်ပြီးတော့အချင်းချုပ်အပြင်ရှင်းရှင်းလင်းလင်းနားလည်အောင်ဘုန်းကြီးလည်းစွမ်းအားရှိသည်မြမြန်မာလိုပဲဟောကြားပေးပါမယ်အဲ့တော့ဒီတရားကိုနားယူပြီးတဲ့အခါမှာဘုန်းကြီးကကထိန်အကျိုးအာနိသင်တွေရကျင်လွန်းလို့ကထိန်ခင်းတာပါဆိုတဲ့ဒီစိတ်မျိုးပေါ်ပေါက်အောင်ဟောတာမဟုတ်ပါဘူးကထိန်ခင်းလို့ရှိရင်ဒီအကျိုးအာနိသင်တွေကိုရတယ်ဆိုတာယုံကြည်မှုအသိဉာဏ်ရှိမှုဘာဝတ္တစမင်္ဂလာဒီတရားတွေတိုးပွားဖို့အတွက်ဟောခြင်းဖြစ်ပါတယ်ဒီတရားတော်ကိုနာယူပြီးတော့ကထိန်အကျိုးတွေကဘလို့ရတယ်ဆိုပြီးအကျိုးတွေကိုမျှော်ကိုးတဲ့တဏှာလောဘပြတ်ထန်းတဲ့စိတ်နဲ့လှူဒန်းဖို့ရအတွက်ဟောတာမဟုတ်ပါဘူးအာလုံးအသိဉာဏ်ရှင်းစေဖို့သိတဲ့အခါမှာလှူရတာပို့ပြီးတော့ဉာဏ်ရှင်တဲ့အတွက်အသိဉာဏ်လေးရှင်းလင်းစေဖို့ယုံကြည်မှုတိုးပွားစေဖို့အတွက်ဟောခြင်းဖြစ်ပါတယ်တောင့်တဖို့အတွက်ဟောခြင်းဟုတ်တာဟောခြင်းမဟုတ်ပါဘူးဒါကြောင့်မို့အာလုံးစူးစိုက်ပြီးတော့နားထောင်ပေးပါဘုန်းကြီးတို့ရှင်းဥစွာကထိန်ဆိုတာဘာကိုပြောတာပါလဲဒါလေးကိုသိစရာလိုပါတယ်အဲ့တော့ကထိန်ဆိုတာကဘုန်းကြီးတို့ဗမာလိုပြန်ရင်တော့ခိုင်မြဲအောင်ပြုလုပ်တာကိုကထိန်လို့ခေါ်ရပါတယ်ဘာကိုခိုင်မြဲအောင်ပြုလုပ်တာလဲလို့မေးလို့ရှိရင်ကထေရဲ့အကျိုးအာနိသင်၅ပါးယဟန်တော်ဒီရသွားအောင်ယဟန်တော်ဒီရနေတဲ့ကထိန်ခင်းလိုက်တဲ့အတွက်အကျိုးအာနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်ပေးတာကိုဗမာလိုကထိန်လို့ခေါ်ရပါတယ်ဒီမြင့်ဤတွေလည်းပဲများစွာရှိပေမဲ့အချင်းကျုပ်ကတော့ဒါလေးမှတ်ထားရင်လုံလောက်ပါတယ်ဒါကြောင့်မို့ဗုဒ္ဓဘာသာဝင်တွေဖြစ်နေတော့ကထိန်ဆိုတာဘာလဲလို့မေးရင်မသိပဲရှိနေပါလိမ့်မယ်ခိုင်မြဲအောင်ပြုလုပ်တာကိုကထိန်လို့ခေါ်တယ်။ဒုတိယတစ်ဆင့်ဘာကိုခိုင်မြဲအောင်ပြုလုပ်တာလဲဆိုတော့ကထိန်ခင်းခြင်းကြောင့်ရတဲ့ရထိုက်တဲ့အကျိုးအာနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်ပေးတာကိုကထိန်လို့ဒီလိုထပ်ဆင့်ပြီးတော့ခေါ်ရပါတယ်။အဲ့တော့ကထိန်ဆိုတဲ့အဓိပ္ပာယ်နားလည်တဲ့အခါမှာကထိန်သင်္ကန်းဒါကိုလည်းပဲနားလည်ဖို့လိုတယ်။နောက်ပြီးတော့မိုးဖို့ကြသင်္ကန်းဒါကိုလည်းပဲနားလည်ဖို့လိုတယ်။နောက်ပြီးတော့မတိုးတင်ကန်းဒါကိုလည်းပဲနားလည်ဖို့လိုတယ်။နောက်တစ်ချက်ကတချို့ကညက်တင်ကန်းလူတွေကတော့ညက်တင်ကန်းညက်မာကြီးနဲ့ခေါ်ကြတာပေါ့။တကယ်ကတော့အတန်အတွက်မှန်မှန်ဆိုရင်ညက်တင်ကန်းလို့ဒီလိုပဲခေါ်ရမှာပေါ့။ဒီအဓိပ္ပာယ်လေးတွေကိုလည်းပဲနားလည်ဖို့လိုအပ်တာပေါ့။ အဲ့တော့ကောင်းပြီကထိန်ဆိုတာအကျိုးအနိသင်၅ပါးကထိန်ချင်းချင်းကြောင့်ရရှိတဲ့အကျိုးအနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်ပေးတယ်။ယနေ့တရားဓမ္မတွေကထိန်သင်ငန်းလှူလိုက်တယ်။လှူလိုက်တဲ့အတွက်ယဟန်တော်ရှင်မြတ်တွေတန်တန်မှာအကျိုးအနိသင်၅ပါးရသွားတယ်။အဲ့ဒီအကျိုးအနိသင်၅ပါးကိုခိုင်ခိုင်မြဲမြဲရပါစေဆိုတဲ့စိတ်တည်းနဲ့ကထိန်ခင်းရပါတယ်။အဲ့တော့ကောင်းပြီကထိန်သင်ငန်းဆိုတာဘာကိုပြောတာလဲဆိုမေးရင်ကထိန်ခင်းမဲ့သင်ငန်းကထိန်လျာသင်ငန်းကိုကထိန်သင်ငန်းလို့ခေါ်ရပါတယ်။ဘုန်းကြီးတို့ဖျားဖြစ်မဲ့သူတော်ရှင်ပုဂ္ဂိုလ်တွေဖျားလောင်းနေကိုဖျားလောင်းလျာလို့ခေါ်ရတယ်လို့နောက်ပြီးတော့ရှင်ပြန်ဖြစ်မဲ့မင်းသားလေးတွေကိုရှင်ပြန်လျောင်းလျာလို့ခေါ်ရတယ်လို့ပဲကထိန်ခင်းမဲ့သင်ငန်းကိုကထိန်လျာသင်ငန်းကထိန်သင်ငန်းလို့ဒီလိုခေါ်ရပါတယ်။ဒါကြောင့်စောစောကကထိန်တက္ကသမားတွေအာလုံစုပေါင်းပြီးတော့ဝိုင်းဝန်းပြီးတော့နှစ်ထပ်သင်္ကန်းကြီးကတ်လူကြတယ်ဒီသင်္ကန်းကိုတန်ဃာတော်ရှင်မြတ်တွေကိုလှူပါတယ်တန်ဃာတော်ရှင်မြတ်တွေရဲ့ဘုရားတပည့်တော်တို့ရဲ့ဒီသင်္ကန်းနဲ့တပည့်တော်တို့လှူဒန်းတဲ့ဒီသင်္ကန်းနဲ့ကထိန်ခဲမှာဘုရားလို့လှူဒန်းလိုက်ကြတယ်အဲ့တော့ဘုန်းကြီးတို့အဲ့ဒီကထိန်ခဲမဲ့သင်္ကန်းကိုဘုန်းကြီးကတန်ဃာရဲ့ကိုစားကတ်ခံလိုက်တယ်အဲ့ဒီသင်္ကန်းဟာကထိန်ခဲမဲ့သင်္ကန်းဖြစ်တဲ့အတွက်ကထိန်သင်္ကန်းကထိန်လျာသင်္ကန်းဒါမျိုးခေါ်ရပါတယ်ရှင်ပြန်ဖြစ်မဲ့ပုဂ္ဂိုလ်ကိုရှင်ပြန်လောင်းလျာဖျားဖြစ်မဲ့ပုဂ္ဂိုလ်ကိုဖျားလောင်းလျာယန္တာဖြစ်မဲ့ပုဂ္ဂိုလ်ကိုယန္တာလောင်းလျာလို့ခေါ်တယ်လို့ကထိန်ခင်းမဲ့တင်ကန်းကိုလည်းပဲကထိန်လျာတင်ကန်းလို့ဒီလိုခေါ်ရပါတယ်အဲ့တော့ကျန်တဲ့တင်ကန်းတွေအရှင်ဖျားဘယ်လိုလဲဆိုတော့ကျန်တဲ့တင်ကန်းတွေကအချံရံဖြစ်နေလှူရပါတယ်ကထိန်ခင်းတဲ့ကံမှာလည်းပဲတချို့ကနှစ်ထပ်တင်ကန်းကြီးနဲ့မှခင်းကောင်းတယ်လို့အယူဆတွေလည်းပဲရှိနေပါတယ်မဟုတ်ပါဘူးအပေါ်မှာယန်းတဲ့ဧကတိတင်ကန်းနဲ့ခင်းလည်းပဲကထိန်တင်ကန်းဟာကထိန်အလှူဟာမြောက်ပါတယ်အောက်မှာဝတ်တဲ့သင်္ဘိုင်သင်္ကန်းနဲ့ခင်းလဲပဲလှူလဲပဲကထိန်အလှူဟာမြောက်ပါတယ်။နှစ်ထပ်သင်္ကန်းကြီးတွေနဲ့လှူလဲပဲကထိန်အလှူဟာမြောက်ပါတယ်။ဘာဖြစ်လို့နှစ်ထပ်သင်္ကန်းကြီးတွေနဲ့လှူနေကြတာလဲ။ကထိန်သင်္ကန်းလှူတဲ့အခါဘာကြောင့်သင်္ဘိုင်တို့ဧကတိတို့မလှူဘဲနဲ့နှစ်ထပ်သင်္ကန်းကြီးနဲ့လှူတာလဲဆိုတော့မုံမုံမြက်မြက်နဲ့အင်မတန်မှတန်ဖိုးအားဖြင့်လည်းပဲကြီးမားတယ်။တန်ဃာတော်ရှင်မြတ်တွေလည်းပဲရာခဲတဲ့အတွက်မုံမြက်တဲ့အတွက်ကိုယ်ကလည်းပဲပစ္စည်းအင်အားတတ်နိုင်တယ်ပစ္စည်းရတက်နိုင်တဲ့လျောက်မွန်မြတ်တဲ့ပစ္စည်းကိုပဲလှူခြင်းတဲ့အတွက်နှစ်ထပ်တင်ငန်းကြီးကိုများသောအားဖြင့်ရွေးချယ်ကြတာပါတကယ်လို့ပစ္စည်းမတက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်အောက်ဝတ်သင်္ဘိုင်းနဲ့လည်းပဲကထိန်တင်ငန်းကတ်လို့ရပါတယ်အပေါ်တင်ငန်းနဲ့လည်းပဲကထိန်တင်ငန်းကတ်လို့ရပါတယ်ဒါကြောင့်မို့ယနေ့စောစောကကတ်ခဲ့တဲ့တင်ငန်းဟာကထိန်ခင်းဖို့အတွက်တင်ငန်းဖြစ်တဲ့အတွက်ကထိန်လျာတင်ငန်းကထိန်တင်ငန်းလို့ခေါ်ရပါတယ်အဲ့တော့ကထိန်အဓိပ္ပာယ်လည်းပဲနားလည်ပြီကထိန်လျာတင်ငန်းဆိုတာကလည်းပဲနားလည်သွားပြီ။နောက်တခါတရံကြတော့ဒကာဒကမတွေကမိုးဘော်ကြကထိန်ဆိုပြီးတော့ခေါ်နေကြပြန်တယ်။အဲ့တော့မိုးဘော်ကြကထိန်ဆိုတာခုခေတ်တော့ဘယ်လိုလုပ်ကြသလဲဆိုတော့ဟာကထိန်ကိုကြိုပြီးတော့မလျှောက်ဘူး။ခင်းမဲ့နေမှာအပူတစ်ပြင်းလိုက်ပြီးတော့ဘယ်ကြောင့်ကထိန်မရဘူးလဲ။လိုက်ပြီးတော့ရှာကြတယ်။ရှာပြီးတော့ခင်းတာကိုအဲ့ဒါမိုးဘော်ကြကထိန်လို့ခေါ်နေကြတယ်ပေါ့။အမှန်ကတော့မိုးဘော်ကြကထိန်ဆိုတာအစ်စ်မှန်ကအဲ့ဒီအဓိပ္ပာယ်မျိုးမဟုတ်ပါဘူးမိုးဘော်ကြကထိန်ဆိုတာဘာကိုပြောတာလဲဆိုတော့ယနေ့တရားဓမ္မတွေကဘုန်းကြီးတို့ကြောင်းကိုကထိန်သင်္ကန်းလှူမယ်လျှောက်တယ်အဲ့တော့ဘုန်းကြီးတို့ကကထိန်သင်္ကန်းလှူဖို့အတွက်ကထိန်ခင်းဖို့အတွက်ဘုန်းကြီးတို့ကတကယ်လို့များကထိန်မရဘူးဆိုရင်ကထိန်ခင်းခြင်းအောင်ဆွဲတရားဘုန်းကြီးတို့ကြောင်းမှာသိသိင်းရတာပဲဘုန်းကြီးတို့ကြောင်းတန်ဃာတွေကထိန်မရတဲ့အတွက်ဒုက္ခရောက်နေတယ်စသည်ဖြင့်ဘုန်းကြီးတို့ကကထိန်ခင်းခြင်းနဲ့စိတ်တွေပေါက်လာအောင်ဆွဲလို့ရှိရင်ဒကာဓမ္မတွေကလည်းပဲတနာပြီးတော့ကထိန်သင်္ကန်းလှူလိုက်တယ်ဆိုရင်အဲ့ဒီကထိန်ဟာမိုးဘော်ကြသင်္ကန်းမဟုတ်ပါဘူး။ဘာဖြစ်လို့လဲကိုကဆွဲမှရတဲ့သင်္ကန်းကိုကမလှူချင်းလှူချင်းအောင်ပြောမှရတဲ့သင်္ကန်းဟာကထိန်သင်္ကန်းမဟုတ်ပါဘူး။ရိုးရိုးသင်္ကန်းလှူပဲဖြစ်ကောင်းဖြစ်သွားနိုင်နေမယ်။ကထိန်သင်္ကန်းလှူတော့လုံးဝမမြောက်ပါဘူး။ကထိန်တန်ဃာတော်ရှင်မြတ်တွေလည်းပဲဘုန်းကြီးတို့ကထိန်အာနိသင်မရပါဘူး။ဒကာဓမ္မတွေကလည်းပဲသူတို့ကထိန်သင်္ကန်းလှူတယ်လို့ပြောနေပေမဲ့ဒါကထိန်သင်္ကန်းမဟုတ်ပါဘူးမိုးဘော်ကြသင်္ကန်းမဟုတ်ပါဘူးမိုးဘော်ကြသင်္ကန်းဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ကလည်းပဲတရားဓမ္မတွေကိုကထိန်ခင်းဖို့မဆွဲဘူးတိုက်ရိုက်လည်းမပြောဘူးတွယ်ဝိုက်ပြီးတော့ကထိန်ခင်းခြင်းနဲ့စိတ်တည်ရှိလောင်လည်းမဟောဘူးအဲ့တော့တရားဓမ္မတွေကကိုယ့်ရဲ့စေတနာတန့်တန့်တဲ့ဟောဒီကြောင်းတို့တန်ဃာတော်ရှင်မြတ်တွေကိုငါတို့ချမ်းသာအောင်သင်္ကန်းလှူခြင်းလိုက်တာသင်္ကန်းမှာကထိန်သင်္ကန်းလှူခြင်းလိုက်တာဆိုပြီးတော့ဘုန်းကြီးတို့ရဲ့ဆွဲတရားမပါဘဲနဲ့ဘုန်းကြီးတို့ရဲ့တရားပြောတဲ့စကားတွေ့ဝိုက်ပြောတဲ့စကားမပါဘဲနဲ့သူ့အလှရှင်ရဲ့စေနာတတ်တတ်နဲ့ဖြစ်ပေါ်လာတဲ့သင်္ကန်းဟာအင်မတန်တန့်ရှင်းတဲ့အတွက်အဲ့ဒါကိုလက်တလောဖြစ်ပေါ်လာတဲ့စေရနာနဲ့လှူတဲ့အတွက်သူ့ကိုမိုးဘော်ကြသင်္ကန်းမိုးဘော်ကြကထိန်လို့ခေါ်လို့ရပါတယ်သောသောတရားဓမ္မတွေထင်တယ်လို့ကထိန်ခင်းမဲ့နေမှအပူတွေပြင်းလိုက်ရှာရှာပြီးတော့တကယ်လို့များဟ ဘာအဲ့ဒီကြောင်းကဆက်တဲ့တရားဓမ္မတွေကဘုန်းကြီးကနေပြောထားလို့ကထင်မရသေးဘူးကထင်ရရင်ပြောသမှာဟုတ်စသည်ဖြင့်ပြောလိုက်တဲ့အတွက်ဟာအဲ့ဒီတရားဓမ္မတွေကဒီတရားနဲ့တွေ့ပြီးတော့ဘုန်းကြီးပြောကနဲ့အဲ့ဒီမှာကြောင်းမှာကထင်သွားခင်းတယ်အဲ့ဒီလိုခင်းတဲ့ကထင်တင်ကဘုန်းကြီးတို့ခင်းမဲ့နေမှာရှားပြီမဲ့လို့မတန်ရှင်းတဲ့အတွက်ကထိန်ခင်းတဲ့ကြောင်းကတန်ခါတော်ရှင်မြတ်တရေပယောကပါပြီးတော့လှူချင်းအောင်ဆွဲလိုက်တဲ့အတွက်လှူလိုက်တဲ့အတွက်အဲ့ဒီကထိန်တင်ကဟာမိုးဘော်ကြတင်ငန်းလို့မခေါ်ရပါဘူး။ဒါကြောင့်မိုးဘော်ကြတင်ငန်းဆိုတာတန်တန်ရှင်းရှင်းနဲ့ကိုယ့်ရဲ့စေတနာလျောက်ဖြစ်ပေါ်လာတဲ့လှူဒန်းတဲ့တင်ငန်းကိုဘုန်းကြီးတို့မိုးဘော်ကြတင်ငန်းလို့ခေါ်ရတယ်။ဒါလေးလည်းပဲအလုံးဘုန်းကြီးကနားလည်သိချင်ပါတယ်။တချို့ကထိန်နေတာခင်းနေတာနှစ်ပေါင်းများစွာကြာပါပြီ။သူတို့ကိုသွားမေးကြည့်ပါ။မိုးဘော်ကြတင်ငန်းဆိုတာလည်းမသိပါဘူး။ကထိန်ဆိုတာဘာခေါ်တယ်လဲဆိုလဲသိကောင်းမှသိပါလိမ့်မယ်ကထိန်လျာတင်ငန်းကထိန်တင်ငန်းဆိုတာဘာကိုပြောတာလဲဆိုတာမသိဘူးအဲ့တော့ဘုန်းကြီးတို့လှူတယ်တန်းတဲ့အခါမှာအသိဉာဏ်ရှင်းရှင်းလေးနဲ့လှူတာကောင်းတဲ့အတွက်ယနေ့ဘုန်းကြီးကကထိန်ညူမောဒနာတရားဆိုပြီးတော့ကောင်းစီတက်ပြီးတည်တင်သိထိုက်တာလေးတွေခေါ်ပေးတာပါဒီတရားဟောတဲ့အခါမှာတန်ခါတော်ရှင်မြတ်တရားအသုံးနှုန်းတွေပါတော့တချို့အစိပ်ပန်းလေးတွေတော့နည်းနည်းပါးပါးနားမလည်တာရှိကောင်းရှိတယ်သို့တော့နားလည်သလောက်တော့ကြိုးစားပြီးတော့နားယူပါဘာဖြစ်လို့လဲဆိုလို့ရှိရင်ကထိန်ဆိုတာတစ်နှစ်မှာတစ်ကြိမ်ပဲခင်းရပါတယ်။အဲ့ဒီတစ်ကြိမ်မှာလည်းပဲတစ်နှစ်လုံးမှာသတင်းကြွလာပြီးကြောတရနေ့ရနေ့တစ်ဆောင်ပေါင်းလာပြီးအတွင်တစ်လပဲခင်းခွင့်ရှိပါတယ်။အဲ့ဒီတစ်လမှာလည်းပဲတရက်ပဲခင်းခွင့်ရှိတယ်။အဲ့ဒီတရက်ထဲမှာလည်းပဲတစ်ကြောင်ပဲခင်းခွင့်ရှိတယ်။ဒါကြောင့်မို့တစ်ကြောင်ပဲခင်းခွင့်ရှိတဲ့အတွက်ဘုန်းကြီးတို့ကလည်းပဲကထိန်တစ်ခါခင်းပြီးရင်သူကသူနောက်ထပ်သိမ်းပေါင်းညောင်များစွာဘလောက်ပဲလှူပါမယ်လို့ပြောပြောကထိန်ခင်းခွင့်မရှိပါဘူး။ဒါကြောင့်မို့ဒါလေးတွေကတည်ထားတဲ့အချက်လက်လေးတွေဒီတရားဟာလည်းပဲတန်ဃာတော်ရှင်မြတ်တွေလည်းပဲဟောတော့ဟောနေတာပဲဒါပေမဲ့နာဘူးထက်မှန်ဆိုတဲ့အတိုင်းဘုန်းကြီးဟောလိုက်တဲ့အတွက်အသိဉာဏ်လေးတွေနည်းနည်းရှင်းသွားတယ်ဆိုရင်ဘုန်းကြီးလည်းပဲဟောအကျိုးနဲ့တယ်တရားဓမ္မတွေလည်းပဲတရားနာရာကျိုးနဲ့တာပဲဒါကြောင့်မို့ဘုန်းကြီးတို့မိုးပေါ်ကြတင်ငန်းဆိုတာကစောစောကတရားဓမ္မတွေယူဆနေတယ်လို့နေချင်းလျှောက်တဲ့တင်ငန်းမျိုးကိုဆိုလိုတာမဟုတ်ပါဘူးတန်ရှင်းစင်ကြယ်ပြီးတော့တရားဓမ္မတွေရဲ့စိတ်စေတနာအလျောက်လှူချင်းတန်းနေတဲ့စိတ်စေတနာပြဋ္ဌာန်းပြီးတော့ဘယ်သူမှဆွဲတရားမပါဘဲနဲ့ဘသူကမှတိုက်ရိုက်လဲမဆွဲတွဲဝိုင်းလဲမဆွဲပဲနဲ့ကိုယ့်ရဲ့စေနာတန်တန်နဲ့အကျိုးအနိသင်တွေရပါစေဆိုတဲ့စေနာတန်တန်နဲ့လှူဒန်းတာကိုဒါကိုဘုန်းကြီးတို့မိုးဘော်ကြတင်ငန်းမိုးဘော်ကြကထိန်လို့ခေါ်နိုင်ပါတယ်။ဒါကြောင့်ယနေ့တရားဓမ္မတွေခင်းတဲ့ကထိန်ဟာနေချင်းရှာတာမဟုတ်ပေမဲ့မိုးဘော်ကြကထိန်မှာဘုန်းကြီးတို့လည်းပဲတရားဓမ္မတွေသိတဲ့အချိန်ဘာမှမဆွဲခဲ့ပါဘူး။တရားဓမ္မတွေရလည်းပဲဘသူကဆွဲလို့ခင်းတယ်ဆိုတာရှိမယ်လို့မယူဆပါဘူး။ဒါကြောင့်မိုးဘော်ကြကထိန်မိုးဘော်ကြတင်ငန်းလို့ပြောလို့ရပါတယ်။နောက်တစ်ခါမတိုးတင်ငန်းရက်ပွဲဆိုတာလည်းပဲရှိသေးတယ်မတိုးတင်ငန်းဆိုတာဘာပြောတာလဲဆိုတော့ဟောဒီကထိန်တင်ငန်းကိုပဲမတိုးတင်ငန်းလို့ပြောလို့ရပါတယ်ဘုန်းကြီးတို့ခုခေတ်မှာတော့မတိုးတင်ငန်းဆိုတာဘာကိုအဓိကထားပြီးပြောနေတယ်လဲဆိုတော့ရွှေတကုံစီရီတော်တို့မာမျက်မှုနီဖရာတို့မတိုးတင်ငန်းရက်ပွဲဆိုရင်နေချင်းပြီးတင်ငန်းနေချီငင်းပြီးတော့ရက်ကန်းနေရက်နေချင်းပြီးချုပ်နေချင်းပြီးပြီးပြီးတော့ခင်းတဲ့တင်ငန်းကိုမတိုးတင်ငန်းလို့ဒါမျိုးသုံးလုံးကြပါတယ်ဒါလည်းပဲမှန်ပါတယ်အဲ့တော့ဒီသင်္ကန်းလည်းပဲခေါင်းကြီးတို့ယနေ့ကတ်တဲ့သင်္ကန်းကိုလည်းပဲမတိုးသင်္ကန်းလို့ခေါ်လို့ရတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ခေါင်းကြီးတို့သမင်းတစ်ခုကိုဒီနေ့ချက်ထားတယ်။ဒီနေ့ချက်ပြီးတော့ခြေပြန်ရင်းလည်းမဟုတ်ဘူးပုံမှန်ချက်ထားတဲ့တွင်နောက်နေ့ကျဘာဖြစ်သွားတယ်လဲ။နောက်နေ့မှစားသုံးလို့ချင်းအဲ့ဒီသမင်းဟာသို့သွားတတ်ပါတယ်။ဒီလိုပဲကထိန်သင်္ကန်းဟာလည်းပဲဒီတိုင်းပဲမတိုးသင်္ကန်းလို့ဘာလို့ခေါ်တာလဲဆိုတော့ယနေ့စောစောပိုင်းကတရားဓမ္မတွေခေါင်းကြီးကိုတန်ခါရဲ့ကိုစားခေါင်းကြီးကလည်းလှူခံလိုက်တယ်တရားဓမ္မတွေရလည်းပဲဘုန်းကြီးကိုတန်ဃာတော်ရှင်မြတ်ပေါင်းကိုကြီးမှန်းပြီးတော့နိဗ္ဗာန်ကြီးမှန်းပြီးတန်ဃာတော်ရှင်မြတ်တွေကိုဒီကထိန်ခင်းဖို့အတွက်သင်္ကန်းလှူပါတယ်ဒီကထိန်လျာသင်္ကန်းနဲ့ရှင်ဖျားတို့ကကထိန်ခင်းတော်မူပါလို့ရှောက်လိုက်တယ်အဲ့တော့စောစောကရှောက်လိုက်တဲ့လှူထမ်းလိုက်တဲ့ကထိန်သင်္ကန်းကိုဘုန်းကြီးတို့ကနောက်ရက်မကူပဲနဲ့ဒီနေ့အတွင်းမှာပဲဒီနေ့ဆိုတာလာမယ့်အာယုံတက်ချိန်အတွင်းမှာဘုန်းကြီးတို့တိမ်ထဲမှာဝင်ပြီးတော့ယတိဒုတိယကမ္မဝါစာနဲ့ပေးပြီးတော့ကထိန်ခင်းလိုက်တယ်အဲ့တော့ကထိန်ခင်းလိုက်ပြီးတော့အားလုံးတန်ဃာတော်ရှင်မြတ်တွေကတိမ်ထဲမှာဖြစ်ဖြစ်ခြားနေရာမှာဖြစ်ဖြစ်ဝိုင်းပြီးတော့အစီအစဉ်တိုင်းလုပ်ပြီးတော့နောက်ဆုံးမှာဝမ်းမြောက်မှုကိုသာဓုခေါ်လိုက်ပြီဆိုရင်အဲ့ဒါနေချင်းတွင်ဒီနေ့လှူတယ်ဒီနေ့ခင်းလိုက်တယ်အဲ့ဒါကိုမတိုးတင်ငန်းလို့ခေါ်ရပါတယ်တကယ်လို့ဒီနေ့လှူလိုက်တဲ့ဘုန်းကြီးတို့ကအကြောင်းကိစ္စတစ်ခုခုကြောင့်ဖြစ်စေမေ့နေလို့ဖြစ်စေမနှက်ဖန်မှဘုန်းကြီးတို့ကတိမ်ထဲဝင်ပြီးကထိန်ခင်းရင်အဲ့ဒီတင်ငန်းကတိုးသွားတဲ့တင်ငန်းဖြစ်သွားပါတယ်မတိုးတင်ငန်းမဟုတ်တော့ပါဘူးဘာဖြစ်လို့လဲကထိန်ဆိုတာနေချင်းလှူရတယ်နေချင်းခင်းရပါတယ်ဒီနေ့လှူတဲ့သင်္ကန်းဒီနေ့ခင်းရတယ်အဲ့တော့စောစောပြောတယ်လို့ဒီနေ့လှူလိုက်တဲ့သင်္ကန်းကိုနောက်ရက်မှသွားပြီးတော့ခင်းလိုက်လို့ရှိရင်ဒီသင်္ကန်းဟာသမင်းတွေကဒီနေ့ချက်ပြီးတော့နောက်ရက်မှစရင်သိုးစော်လေးနံသွားတယ်လို့ ဒီသင်္ကန်းဟာလည်းပဲတိုးသွားတဲ့အတွက်အဲ့ဒါကိုတိုးတဲ့သင်္ကန်းလို့ခေါ်ရပါတယ်အဲ့ဒါကထိန်မမြောက်တော့ပါဘူးအဲ့တော့ဒီနေ့ကလိုက်တဲ့သင်္ကန်းဘုန်းကြီးတို့နေ့လေ12နာရီတစ်ချက်လောက်ကြာရင်ကထိန်ခင်းမယ်တစ်ချက်ထိုးလောက်ဆိုရင်အဲ့ဒီကထိန်ခင်းလိုက်ပြီဆိုရင်ဒီသင်္ကန်းဟာနေချင်းပြီးဒီနေ့လှူတယ်ဒီနေ့ခင်းတယ်ဒီလိုစီစဉ်လိုက်တဲ့အတွက်မတိုးသင်္ကန်းဆိုတာလည်းပဲခေါ်လို့ရသွားပါတယ်ကဲပြန်ပြောမယ်နံပါတ်၁ဘုန်းကြီးတို့ကထိန်လျာသင်္ကန်းဒါကိုကထိန်ခင်းမဲ့အဖို့ကထိန်သင်္ကန်းကထိန်ခင်းမဲ့သင်္ကန်းကိုခေါ်ရဲမိုးပေါ်ကြသင်္ကန်းဆိုတာဘုသူပယောဂမှာမပါဘဲနဲ့စေရနာတန့်တန့်နဲ့ကျောင်းတိုင်ဘုန်းကြီးရဲ့ပယောဂကျောင်းတိုင်မှာနေတဲ့တန်ခါတည်းရဲ့ပယောဂမပါဘဲနဲ့စေရနာတန့်တန့်နဲ့စေနာသုံးတန်ပြဋ္ဌာန်းပြီးတော့လှူဒန်းလိုက်ရင်ဒါအင်မတန်တန့်ရှင်းတဲ့အတွက်မိုးပေါ်ကြသင်္ကန်းမိုးပေါ်ကြကထိန်လို့ခေါ်လို့ရပါတယ်နောက်ပြီးတော့အဲ့ဒီလှူဒန်းတဲ့နေ့မှာပဲပြီးအောင်ခင်းလိုက်တဲ့အတွက်သင်္ကန်းဟာသိုးမသွားတဲ့အတွက်မသိုးတင်တန်းလို့ဒီလိုလဲခေါ်လို့ရပါတယ်နောက်တစ်ချက်ကညက်သင်္ကန်းလူတွေကတော့ဘယ်လိုပြောကြသလဲဆိုတော့ညက်မကြီးလို့ခေါ်ကြတယ်တချို့နေရာတွေပြမှာဆိုလို့ရှိရင်ဘုန်းကြီးတို့တရားဓမ္မတွေဘာသာရေးသိဉာဏ်အားနဲ့တော့အင်မတန်မှသနာစရာကောင်းပါတယ်ကထိန်ခင်းမဲ့ဆိုရင်ညက်မကြီးပါရတယ်ညက်မကြီးဆိုတာဘာလဲလို့မေးလို့ရှိရင်ဘာနာကြီးတွေတက်နိုင်နေများငွေရဘဏ္ဍသိပစ္စည်းတွေကဘလောက်ဆိုပြီးတော့ပရိသတ်ကြီးသိချလိုက်တာအဲ့ဒါကြီးကိုညက်မကြီးလို့သူတို့ထင်နေကြပါတယ်အဲ့ဒီညက်မကြီးပါမှာလည်းပဲကထိန်ခင်းကောင်းတယ်လို့ယူဆနေကြပါတယ်မဟုတ်ပါဘူးဘုန်းကြီးတို့ညက်မကြီးဆိုတော့သူကသူစေနာရှိသည့်လျောက်ကြောင်းတိုင်မှာလိုအပ်တဲ့ပစ္စည်းတွေဝယ်လူတာဒါကိုညက်မကြီးလို့ခေါ်လို့မရပါဘူးကထိန်ရဲ့အချံရံဖြစ်တဲ့ပစ္စည်းတွေခေါ်လို့ရပါတယ်ညက်တင်ငန်းဆိုတာဘာကိုပြောတာလဲဆိုတော့ညက်တင်ငန်းလည်းမဟုတ်ဘူးညက်တင်ငန်းညာရိတတဲ့ညက်အဲ့တော့ညက်တင်ငန်းဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ကထိန်ခင်းတဲ့အခါမှာပထမကထိန်တင်ငန်းကိုခံယူရပါတယ်ခုစောစောကဘုန်းကြီးကတန်ခါကိုညီမှန်းလူပြီးတော့ကထိန်တင်ငန်းကိုခံယူလိုက်တယ်အဲ့ဒါနံပါတ်1အစီအစဉ်နောက်ဘုန်းကြီးတို့ကတိမ်နဲ့သွားပြီးတော့ကထိန်ခင်းမဲ့ရဟန်းတော်ကိုရွေးချယ်ရပါတယ်ကထိန်ခင်းမဲ့ရဟန်းတော်ကိုရွေးချယ်တဲ့အခါမှာဘုန်းကြီးတို့ကဘာလုပ်ရတယ်လဲဆိုတော့ဒီကထိန်ခင်းမဲ့ရဟန်းတော်ဟာဒီကျောင်းတိုင်မှာပုရိမဝါဝါဇုလပြောတည်းရဲ့နေမှာဝါဆိုခဲ့ရတယ်နောက်ပြီးတော့တရင်ကျွတ်လာပြီဘဝရဏနေ့မှာဘဝရဏပြုတ်ပြီးတော့ပုရိမဝါမှာထတော်မူရတဲ့ယဟန်ဖြစ်ရပါတယ်။ကြားထဲမှာဝါကြိုးတာဝါပြက်တာမဖြစ်ရပါဘူး။အဲ့ဒီလိုတင်ငန်းယဟန်တော်မျိုးကိုရွေးချယ်ရပါတယ်။ပြီးကြတော့ကထိန်နဲ့ဆက်တဲ့ကိစ္စပုဗ္ဗကရဏကိစ္စတွေချုပ်တာတွေပါတယ်ရှေးခေတ်ကတော့ဘုန်းကြီးတို့ကထိန်တင်ငန်းဆိုတာချုပ်ပြီးသားကိုမလှူဘူးမြတ်စွာဘုရားလက်ထက်ကပိဿတွေပဲလှူတော့ယဟန်တော်တွေကဝိုင်းပြီးတော့ဘာလုပ်ကြလဲဒီပိဿတွေကိုရှော်ကြတယ်ပြီးတော့ချုပ်ကြတယ်ပြီးတော့ခြေဆိုးကြတယ်ဒါမျိုးတွေလောက်ရတယ်ခုခင်မှာတော့ချုပ်ပြီးသားတင်ငန်းလှူတာဆိုတော့ဒါဟာဘုန်းကြီးတို့ဒီပြဿနာတွေမရှိတော့ဘူးအဲ့တော့ကထိန်ခင်းမဲ့တင်ငန်းကထိန်ခံမဲ့ကထိန်ခင်းတဲ့ယဟန်ကိုရွေးချယ်တဲ့ကဝါကျိုးဝါပြက်ဖြစ်တဲ့ယဟန်မဖြစ်ရဘူးနောက်ပြီးတော့ဝါကောင်လာပြီကျော်တရနေ့မှာဝါဆိုတဲ့ပစ္စည်းမဝါကတ်တဲ့ယဟန်တွေဟာတကြောင်မလာပြေနေ့မှာပဝါဒနာပြုရပါတယ်ဒါကိုပစ္စည်းမဝါလို့ခေါ်ရပါတယ်ဒီယဟန်တွေလည်းကထိန်ခံယူခွင့်မရှိပါဘူးအဲ့တော့ဝါလည်းပဲမကြိုးပြက်ဘူးပုရိမဝါလည်းပဲကတ်တယ်။နောက်ပြီးတော့ကထိန်ကျောင်းရာတွေကိုလည်းနားလေတဲ့ယဟန်တော်ကိုရွေးချယ်ရပါတယ်။ရွေးချယ်ပြီးတဲ့အခါမှာလည်းပဲသင်္ကန်းရှားပါတဲ့ယဟန်ကိုကထိန်သင်္ကန်းပေးရပါတယ်။ကထိန်သင်္ကန်းပေးတဲ့အခါမှာဘုန်းကြီးတို့ရှားပါတဲ့သင်္ကန်းကတော့ဒီနေ့မရှိတော့ဘူးပေါ့။ဒကာဓမ္မတွေကဒီသင်္ကန်းတစ်ထည်တည်းလှူတာမှမဟုတ်တာ။သင်္ကန်းစုံပေါင်း225စုံ၊ဖနက်ယဟန်ပေါင်း225ယဟန်ဆိုတော့ဘုန်းကြီးတို့ကျောင်းတိုင်မှာသင်္ကန်းရှားပါတဲ့ယဟန်ဆိုတာမရှိတော့အဲ့တော့ကထိန်ခင်းတဲ့ယဟန်ကိုမြတ်စွာဘုရားကသင်္ကန်းရှားပါတဲ့ယဟန်ကိုခင်းရမယ်ပေးရမယ်ဆိုတော့ဘုန်းကြီးတို့ကြောင်းတိုင်းမှာသင်္ကန်းရှားပါတဲ့ယဟန်မရှိဘူးမရှိတော့ဘာလုပ်မလဲဆိုတော့အကြီးဆုံးဖြစ်တဲ့မထေရကြီးဟာအဲ့ဒီသင်္ကန်းကိုရပိုင်ခွင့်ရှိပါတယ်ဒါကြောင့်မလို့ဘုန်းကြီးတို့ကြောင်းတော့အစင်လာလှုပ်ထားပါတယ်ဘုန်းကြီးကကထိန်သင်္ကန်းမခံယူပါဘူးအောက်ကစာကြဘုန်းကြီးနာယကတွေကိုတစ်နေ့တစ်ပါးတစ်နေ့တစ်ပါးနဲ့သူတို့ကိုပဲချီမြှောက်တဲ့အနေနဲ့ဘုန်းကြီးကကထိန်သင်္ကန်းခံယူဖို့တိုက်တွန်းလိုက်ပါတယ်ဘုန်းကြီးရဲ့အမိန့်အရသူတို့ကထိန်သင်္ကန်းခံယူတော့အပြင်းမရှိတော့ဘူးပေါ့အဲ့တော့တကယ်တော့ဘုန်းကြီးကခံယူခွင့်ရှိပါတယ်ဘုန်းကြီးပဲခံယူရမယ်သို့တော့ဘုန်းကြီးကကိုယ်မှလည်းပြည့်စုံနေတဲ့အတွက်ကထိန်ခင်းမဲ့တင်ငန်းကိုနာယကတွေအဆက်ဆက်စာချတွေဆက်ဆက်တစ်နှစ်တစ်ပါးတစ်နှစ်တစ်ပါးလှုပ်သွားတာခုချိန်ထိကြောင်းမှာစာချဘုန်းကြီးတွေပေါ်တော့အပားစီမဖြစ်သေးပါဘူးအဲ့တော့အဲ့ဒီယဟန်တော်ကိုရွေးပြီးတဲ့အခါမှာဘာလုပ်ရလဲဆိုတော့စောစောကတိမ်ထဲမှာညက်ကံမဝါစာနဲ့ညက်တစ်ကြိမ်ကံမဝါစာတစ်ကြိမ်ဒါကိုဘုန်းကြီးတို့ညက်တိဒုတိယကံမဝါစာလို့ခေါ်ပါတယ်အဲ့ဒီကံမဝါစာနဲ့ကထိန်ခံမဲ့ကထိန်ခင်းမဲ့ယဟန်ကိုသင်္ကန်းပေးလိုက်တာအဲ့ဒီပေးလိုက်တဲ့အတွက်ညက်ကမ္မဝါစာရွတ်ဖတ်ပြီးမှပေးရတဲ့အတွက်အဲ့ဒီခုနနှစ်ထပ်သင်္ကန်းကြီးကိုညက်သင်္ကန်းလို့ဒါမျိုးခေါ်ရပါတယ်အဲ့တော့ညက်မကြီးညက်မကြီးဆိုပြီးတော့ပစ္စည်းတွေပရိသတ်ပင်တွေသိမ်းတောင်းအများကြီးချီပြီးတော့မရှိရှိမဲ့လေးတွေနဲ့ဒါမပါလို့ရှိရင်ကထိန်မခင်းကောင်းသလိုလိုပေးရလဲပြောကြမဟုတ်ပါဘူးဘာမပါပါပါ ဒီကထိန်ခင်းမဲ့တင်ငန်းပါပြီဆိုရင်ကထိန်ခင်းလို့ရပါတယ်ကျန်တဲ့ချန်ရံပစ္စည်းတွေကတော့တန်ဃာတော်ရှင်မြတ်တွေချမ်းသာဖို့အတွက်လိုအပ်တာတွေလှူတယ်ဆိုတာဒါအချန်ရံဖြစ်နေဝိုင်းပြီးတော့လှူကြတာတဲ့ဒါဆိုရင်မြတ်တင်ငန်းဆိုတာအလုံးသဘောပေါက်တော့ပါပြီအဲ့တော့ကောင်းပြီမြတ်တင်ငန်းလည်းပဲသဘောပေါက်သွားပြီမြတ်တင်ငန်းသဘောပေါက်သွားတဲ့အခါမှာဘုန်းကြီးတို့စောစောပြောတယ်ကထိန်ဆိုတဲ့အဓိပ္ပာယ်နားလည်ပြီကထိန်အဓိပ္ပာယ်နားလည်တယ်လို့ပဲနံပါတ်၁ဗာတင်ငန်းလဲဆိုတော့ကထိန်လျာတင်ငန်းဒါကိုလည်းပဲဗာဖြစ်လို့ကထိန်လျာခေါ်တယ်လေဆိုတော့ဥပမာ၄နဲ့ရှင်းပြသွားပြီနံပါတ်၂နောက်ပြီးတော့မိုးဘော်ကြာတင်ငန်းဗာဖြစ်လို့မိုးဘော်ကြာတင်ငန်းခေါ်တယ်လေမိုးဘော်ကြာကထိန်ခေါ်တယ်လေဆိုတော့တန့်ရှင်းစင်ကြဲတဲ့အတွက်ဘသူပယောဂနဲ့မှမပါတဲ့အတွက်စေနာတန့်တန့်နဲ့လှူတဲ့အတွက်ဒါမိုးဘော်ကြာတင်ငန်းမိုးဘော်ကြာကထိန်လို့ခေါ်တာလဲနားလည်သွားပြီနောက်နံပါတ်၃မသိုးတင်ငန်းလို့ခေါ်တာလဲပဲဒီနေ့လူဒီနေ့ခင်းလိုက်တဲ့အတွက်တင်ငန်းဟာနောက်ရမကူပဲနဲ့သိုးမသွားတဲ့အတွက်မသိုးတင်ငန်းလို့ခေါ်တာလဲနားလည်သွားပြီ။နောက်ပြီးတော့ညှက်မကြီးအခေါ်ဝေါ်လဲပဲဒါတွေကလူတွေရဲ့အခေါ်ဝေါ်မျှတာဖြစ်တဲ့အတွက်သာသနာမှာတကယ်စစ်မှန်မဟုတ်ဘူး။ညက်တင်ငန်းဆိုတာအဲ့ဒီကထိန်ခင်းမဲ့ရံတော်ကိုတပားကနေပြီးတော့တန်ဃာတွေကိုအတိမတ်ပြုအောင်ညက်ကမ္မဝါစာတစ်ကြိမ်စီရွတ်ဖတ်ပြီးတော့ပေးလိုက်တဲ့အတွက်ညက်တင်ငန်းလို့ခေါ်တာလဲပဲအလုံးနားလည်သွားပြီ။အဲ့တော့ဒါလေးတွေဆိုရင်ကထိန်ရဲ့အခြေခံလေးတွေထိုက်တဲ့လောက်နားလည်သွားပါပြီ။နောက်ခေါင်းကြီးကဘာသိစေချင်တယ်လဲဆိုတော့ကထိန်အလှူရဲ့ထူးခြားချက်နှစ်ခုဒါလေးကိုခေါင်းကြီးပြောချင်ပါတယ်။ဘုန်းကြီးတို့အလှူတွေဆိုတာကတော့မျိုးမျိုးရှိတယ်။ကြောင်းအလှူ၊သင်္ကန်းအလှူ၊ဝါစုသင်္ကန်းအလှူစသဖြင့်ကိုယ်စွမ်းနိုင်တယ်များတော့လှူနေကြတာပဲ။ဒါမှမလို့တဲ့ကထိန်အလှူမှာကထိန်သင်္ကန်းလှူတဲ့နေရာမှာထူးခြားချက်နှစ်ခုရှိတယ်တဲ့။အဲ့တော့ထူးခြားချက်နှစ်ခုကဘာလဲဆိုတော့ကထိန်အလှူဆိုတာတန်ခါကိုကြီးမှန်းပြီးတော့လှူဒန်းရတဲ့အလှူဖြစ်တယ်။အားဘယ်ဆရာတော်တော့ကထိန်သင်္ကန်းကတ်အောင်မှဆိုရင်အဲ့ဒီလူအစွဲလန်းရှိရင်သူကသူသင်္ကန်းဘလောက်ပဲကတ်ကတ်ဒီအလှူဟာသင်္ကန်းလှူပဲဖြစ်ပါတယ်။ကထိန်သင်္ကန်းလှူမဖြစ်ပါဘူး။ဒါကြောင့်မို့ဒီနံပါတ်၁ထူးခြားချက်ကကထိန်အလှူဆိုတာတန်ခိကဌာနဖြစ်တယ်။ပုဂ္ဂိုလ်ကိုသုံးသက်လို့မရဘူး။တန်ခါကိုကြီးမှန်းပြီးတော့လှူမှကထိန်သင်္ကန်းမြောက်တယ်တဲ့။ကထိန်အလှူမြောက်တယ်ဒါနံပါတ်၁ထူးခြားချက်တစ်ခု။နောက်နံပါတ်2ထူးခြားချက်ကကထိန်အလှူမှာဘာပါတယ်လဲလို့မေးလို့ရှိရင်ဒီကထိန်သင်္ကန်းကိုယနေ့တရားဓမ္မတွေကရန်ကုန်ဘိုးကလေးအေရတရားဓမ္မတွေကတန်ဃာတော်ရှင်မြတ်တွေကိုလှူလိုက်တယ်။တန်ဃာတော်ရှင်မြတ်တွေကကထိန်ချင်းပြီးတဲ့အခါမှာဘုန်းကြီးတို့သာဓုနုမောဒနာဝမ်းမြောက်ဝမ်းသာတွေပြောဆိုပြီးလိုက်ပြီးဆိုလို့ရှိရင်ကထိန်ရဲ့အကျိုးအာနိသင်၅ပါးရတယ်။အဲ့ဒီကထိန်အာနိသင်အကျိုး၅ပါးဆိုတာချားမဟုတ်ပါဘူး။သိက္ခာပုဒ်တွေမြောင်များစွာရှိတဲ့ထေရနေပြီးတော့သိက္ခာပုဒ်၅ပုဒ်ကိုအာဘတ်မတင့်အောင်မိမိတို့ကနေပြီးတော့ပြုတ်လုပေးရန်ရောက်ပါတယ်။ဘုန်းကြီးတို့ဥပမာအပြင်ထောင်ကျနေတဲ့ပုဂ္ဂိုလ်တယောက်ကိုလူငင်းချမ်းသာ권ပေးလိုက်တဲ့အခါမှာဒီပုဂ္ဂိုလ်ဘလောက်စိတ်ချမ်းသာသွားသလဲ။ဒီပုဂ္ဂိုလ်ဟာဘလောက်လွတ်လပ်မှုရသွားသလဲ။ဒါလေးဟာနည်းနည်းလေးစဉ်းစားကြည့်လိုက်ပေါ့။အကျဉ်းချက်ကျနေတဲ့ပုဂ္ဂိုလ်တယောက်အိမ်တိုင်ထဲမှာဘယ်မှမထွက်ရဘူးဆိုတဲ့ပုဂ္ဂိုလ်တယောက်လူငင်းချမ်းသာ권ပေးလိုက်ပြီဆိုရင်စိတ်ဓာတ်တွေပေါ်ပါသွားသလိုပဲ။ဟောဒီကထိန်ကိုခင်းလိုက်ပြီဆိုရင်တန်ဃာတော်ရှင်မြတ်တွေကသိက္ခာပုမြောင်များစွာရှိတဲ့တည်းကသိက္ခာပု၅ပုံနဲ့ဆက်ပြီးတော့အရှင်ဘုရားတို့အာဘတ်မသိတော့ဘူးဆိုပြီးတော့မိမိတို့ကနေပြီးတော့လွန်ငင်းချမ်းသာ권ချမ်းသာ권ရအောင်ပေးရရောက်သွားပါတယ်အဲ့ဟာထူးခြားချက်နှစ်ခုပါပဲဘုန်းကြီးတို့မြတ်စွာဘုရားရဲ့သိက္ခာပုတွေဟာရှင်သာရိပုတ္တရာလည်းပဲအာညစာစားတာလေးကတော့အာဘတ်မသိဘူးနေမကောင်းရင်စားလို့ဒါမျိုးပြောလို့မရပါဘူးနေမကောင်းလည်းပဲသွားပြီးတော့ညစာစားရင်ဘုန်းကြီးတို့အာဘတ်သိတာပဲဒါကြောင့်မို့ဆိုလိုရင်းကရဟန္တာရှင်မြတ်ကြီးတွေတောင်းမှပယ်နှုတ်ဖွင့်မရတဲ့အပြစ်သင့်တဲ့သိက္ခာပုဒ်တွေကိုမိမိတို့ကထိန်ခင်းလိုက်တဲ့အတွက်တန်ဃာတော်ရှင်ဘက်တွေကထိန်အာနိသင်၅ပါးရသွားပြီဆိုရင်အဲ့ဒီသိက္ခာပုဒ်၅ပါးနဲ့ဆက်ပြီးတော့ဘယ်သူမှမပယ်နှုတ်နိုင်တဲ့သိက္ခာပုဒ်တွေကိုဟောဒီကထိန်သင်္ကန်းလှူဒန်းလိုက်တဲ့အတွက်ဒကာဒကမတွေကနေပြီးတော့အရှင်ဘုရားတို့ဒီသိက္ခာပုဒ်နဲ့တော့အရှင်ဘုရားတို့လွတ်လပ်သွားပြီဒီသိက္ခာပုဒ်နဲ့ဆက်လို့တော့အာဘတ်မသိတော့ဘူးလို့မိမိတို့ကမပြောတော့လေပြောတကယ်သူမိမိတို့ကဒီသိက္ခာပုဒ်တွေကိုယာယီအခိုက်တန်အားဖြင့်တရင်ကြလာပြီးတော့တရေနေရနေပြီးတော့တပေါင်းလာပြည့်နေဒီအချိန်၅လလောက်တော့ဒီသိက္ခာပုဒ်တွေနဲ့ဆက်ပြီးတော့အာဘတ်မသိတော့ဘူးအဲ့တော့အာဘတ်မသိအောင်လုံစွမ်းနိုင်တဲ့ဒါနာတဲ့ဒါကြောင့်မို့ဘုန်းကြီးတို့ထူးခြားတဲ့ဒါနာလို့ခေါ်ရပါတယ်ပြန်ပြောမယ်ကထိန်လူမှာထူးခြားချက်နှစ်ခုရှိတယ်ကျန်တဲ့လူတွေကကိုယ့်ရဲ့ပုဂ္ဂိုလ်ကိုကြီးမှန်းပြီးတော့လှူလို့ရှိရင်ရပြီမဲ့လို့ကထိန်လူမှာတန်ဃာတော်တွေကိုပဲကြီးမှန်းပြီးတော့လှူတဲ့အတွက်ဥပါဒံတရားကင်းတဲ့အလှူဆိုပြီးတော့ဒါနံပါတ်၁ထူးခြားချက်နံပါတ်၄ကဒီကထိန်ချင်းနဲ့တန်ဃာတော်ရှင်မြတ်တွေကိုတင့်ရောက်နေတဲ့သိက္ခာပုအာဘတ်များစွာတဲ့ရသိက္ခာပု၅ပုဒ်ကိုတော့ကထိန်အာနိသင်ရလို့ရှင်ကင်းလွတ်ခွင့်ရတဲ့အတွက်အရှင်ဘုရားတို့ဒီပြုတ်တို့ကထိန်သင်္ကန်းထူလိုက်တဲ့အတွက်အရှင်ဘုရားတို့အာဘတ်တွေရနေပြီးတော့အထိုက်လျောက်အာဘတ်မသိအောင်အပြစ်မဖြစ်အောင်ဒီပြုတ်တို့က ကူညီရရောက်ပါတယ်ဒီအလူကိုလှူရရောက်ပါတယ်ဆိုပြီးဒိဋ္ဌာပုတ်တွေကိုလျှော့ပေးတဲ့အလူလည်းပဲဖြစ်တဲ့အတွက်ဒါကထင်ရဲ့ထူချားတဲ့အလူဒါမျိုးသုံးသက်လို့ရပါတယ်ဘယ်လူမှဒါမျိုးမရပါဘူးကြောင်ကြီးတွေဆောက်ပြီးတော့တိမ်မောင်များစွာကုန်လည်းပဲဘုန်းကြီးတို့ဒီဒိဋ္ဌာပုတ်ပို့ရောအောင်တိခါပုတ်တွေအာဘမတင်အောင်လုပ်လို့မရဘူးဒီကထိန်တင်ကတော့တင့်မှန်လေးတစ်ထဲတူပြီးတော့ခင်းလဲပဲဒီအကျိုးရသွားတယ်ဒါကြောင့်မို့ထူးခြားချက်နှစ်ချက်ရှိတယ်ဆိုတာဒါလေးကိုပြောတာပါအဲ့တော့ဘုန်းကြီးပထမထူးခြားချက်လေးကိုနည်းနည်းပြောပြမယ်အာယုံစိုက်ပြီးတော့နားထောင်ဖို့အဲ့တော့ကထိန်တင်ကဟာတန်ခိကဒါနဖြစ်တာနဲ့ရှင်ပြထူးခြားချက်ရှိရောလားဆိုတော့ဘုန်းကြီးတို့ဥပါဒံတရားတွေကင်းကွာသွားပါတယ်ဥပါဒံတရားဆိုတာဘာလဲဆိုတော့ဆွဲလန်းတဲ့တရားကိုဥပါဒံလို့ခေါ်ရပါတယ်ဘုန်းကြီးတို့ဒီဥပါဒံဆိုတာ၄မျိုးရှိတယ်ကာမှုပါဒံအချင်းကောင်းကောင်းလေးတွေဆွဲလန်းတာအတန်ကောင်းကောင်းလေးတွေဆွဲလန်းတာအနံကောင်းကောင်းလေးတွေဆွဲလန်းတာအရသာကောင်းကောင်းမှုမှစားခြင်းတာအတွေ့အထိကောင်းကောင်းလေးတွေအဝဝတာတောင်မှဘယ်လိုအဝုတ်လေးမှဝတ်ခြင်းတာဒါမျိုးလေးတွေဟာကာမှုပါဒံလို့ခေါ်ပါတယ်ဒီအဆွဲလန်းတွေဟာလည်းပဲအပယ်လေးပါးကိုကျသိနိုင်ပြီးတော့နိဗ္ဗာန်ကိုမရောက်ချင်နိုင်ပါဘူးဒါကြောင့်မို့ဒီကာမှုပါဒံကင်းဖို့လေလိုအပ်ပါတယ်နောက်ဒိဋ္ဌုပါဒံဆိုတာဘာကိုပြောတာလဲဆိုတော့ဒိဋ္ဌုပါဒံဆိုတာလှူတယ်ဆိုတာလကကုပ္ပစီကုံတာပဲဖတ်တင်တာပဲမိဘတွေလှုပ်ကြွေးနေတယ်ဆိုတာလကကုတုမရပါဘူးသူတို့ရဲ့သွေးသားတောင်းချမ်းမှုကြောင့်ငါတို့မွေးလာတာပဲကျေးဇူးမရှိပါဘူးစသဖြင့်ဒါမျိုးတွေကိုဆွဲလန်းသွားတယ်လှူတယ်ဆိုတာလူလေလှုပ်တဲ့ပုံကိုယ်တွေကနက်ပြီးနဲ့မြောက်နေရဲနဲ့ခြောက်ပြီးတော့လှူခံကြတာလှူတန်းတဲ့ဘာပြောတာလဲဆိုတော့နွားတွေလိုခွေးတွေလိုအဝတ်မဝတ်ဖက်နေပြီးတော့အေးခံတာဒီလိုအကျင့်ကျင့်လိုက်လို့ရှိရင်ပါလာတဲ့ဝတ်တရားတွေကုံသွားပြီးတော့ရှင်ရက်ခက်တဲ့ငိမ့်မှာပဲလို့အယူဆရှိတဲ့လေ့ကျင့်ရှိတဲ့ပုဂ္ဂိုလ်ဒါကိုဆွဲလန်းနေလို့ရှင်တိလပတုပါဒံလို့ခေါ်ရပါတယ်။ဘုန်းကြီးတို့အိန္ဒိယသွားတဲ့အခါမှာရာဇဂြိုတဝိုက်မှာဘုန်းကြီးတို့ဂျိန်ဘုန်းကြီးတွေရှိပါတယ်။အဲ့တော့ဒီဂျိန်ဘုန်းကြီးတွေကဘာလဲဆိုတော့အဝတ်မဝတ်ဘူး။ဆောင်းတွင်လည်းပဲဒီတိုင်းပဲ၊နှွေလည်းပဲဒီတိုင်းပဲ။အေးတန်တွေခံပြီးတော့သူတို့ကအဲ့ဒီအဝတ်မဝတ်တဲ့အတွက်ဒီတန်တွေခံနိုင်လို့ရှင်ကိလေသာတွေကုန်တာပဲ။ပါလာတဲ့အကုသိုလ်တွေကုန်တာပဲဆိုပြီးတော့အယူမှားပြီးတော့နေကြတာရှိပါတယ်။အဲ့တော့ဒီလိုအယူအဆွဲလန်းတွေကိုရှိနေတဲ့ဟာကိုဘုန်းကြီးတို့တိလပတုပါဒံလို့ခေါ်ရပါတယ်ခုချိန်ဒီအိန္ဒိယနိုင်ငံမှာဒီရာဇဂြိုတဝိုက်ကတောင်းနေမှာအဲ့ဒီဂျိန်ဘုန်းကြီးတွေအများကြီးရှိပါသေးတယ်နောက်တစ်ချက်ကဘာလဲဆိုတော့အတ္တဝါရုပါဒံအတ္တဝါရုပါဒံဆိုတာလှူတဲ့တန်းတဲ့အခါမှာပုဂ္ဂိုလ်ဆွဲတယ်ဘယ်ဆရာတော်မှလှူကျင်တာဘယ်ဘုန်းကြီးမှလှူကျင်တာဘယ်ဘုန်းကြီးကငါတို့ကိုဘာလုပ်ပေးဘူးတာဘယ်ဘုန်းကြီးကငါတို့ကိုထမင်းကျွေးဘူးတာစသဖြင့်အဲ့ဒီအဆွဲလန်းနဲ့လှူလို့ရှိရင်အတ္တဝါရုပါဒံပုဂ္ဂိုလ်ဆွဲတွေနဲ့လှူတယ်လို့ခေါ်ရပါတယ်ဘုန်းကြီးတို့နိဗ္ဗာန်ရောက်ဖို့လှူလို့ရှိရင်ဒါနတစ်ခုကအဲ့ဒီအစွဲတွေกินရပါတယ်ကာမှုပါဒံဘာမှစားခြင်းနာဘယ်မှတောက်ခြင်းနာဘာမှဆိုတဲ့အစွဲလန်းနေဒိဋ္ဌုပါဒံဟာလှူတာလည်းကားပဲလူလေတွေကလှူခံပြီးတော့လူအတွေကလှူနေတာပဲဆိုတဲ့ကံကံရဲ့အကျိုးကိုမယုံတဲ့အစွဲလန်းနေနောက်ပြီးတော့သီလပတုပါဒံစောစောပြောတဲ့ဂျိန်ဘုန်းကြီးတွေလူဒီလိုနေတာကအကုသိုလ်ကုန်တဲ့စသဖြင့်မကောင်းတဲ့ခွေးတွေနွားတွေလူဒီလိုအဝတ်မဟုတ်ဖက်နဲ့အကျင့်ကျင့်တာတွေကိုသီလပတုပါဒံဒါတွေကိုလည်းပဲဆွဲလန်းမှုမရှိရဘူးအတ္တဝါဒုပါဒံဆိုတာပုဂ္ဂိုလ်လည်းဆွဲလန်းမှုမရှိရပါဘူးဘုန်းကြီးတို့ကထိန်သင်္ကန်းလှူတယ်ဆိုတာအဲ့ဒီအဆွဲလန်းကလွတ်ကင်းတဲ့အတွက်တန်ခိကမြောက်ပြီးတော့ဒီအတ္တဝါဒုပါဒံစတဲ့ဒီဥပါဒံ၄မျိုးအဆွဲကင်းတဲ့အတွက်ဒီကုသိုလ်ဟာအင်မတန်မြင့်မြတ်တဲ့ကုသိုလ်အဆွဲကင်းတဲ့ကုသိုလ်နိဗ္ဗာန်ကိုရောက်စေနိုင်တဲ့ကုသိုလ်လို့ခေါ်ရပါတယ်ဘုန်းကြီးတို့တကယ်လို့များဒီကထိန်သင်္ကန်းကိုသွားပြီးတော့ပုဂ္ဂိုလ်ဆွဲတွေနဲ့ဘယ်ဆရာတော်ကိုကထိန်တင်ကလှူချင်လိုက်တာလို့ပုဂ္ဂိုလ်သွားပြီးတော့ဆွဲတယ်ဆိုရင်အဲ့ဒါဘာလို့ခေါ်လဲအတ္တဝါဒုပါဒံလို့ခေါ်ပါတယ်ကိုယ့်ရဲ့ဌာနဟာပုဂ္ဂိုလ်ဆွဲဖြစ်သွားပြီအဲ့တော့မတန့်ရှင်းမစင်ကြယ်တော့ဘူးမတန့်ရှင်းမစင်ကြယ်တော့ဘူးဆိုရင်ဒီကထိန်တင်ကကထိန်ဌာနမမြောက်ဖဲနဲ့ဖြစ်တတ်ပါတယ်နောက်ပြီးတော့ဒီပုဂ္ဂိုလ်ဆွဲတွေရှိသွားပြီဆိုလို့ရင်တာယာတက်တဲ့လောဘတွေဒီပုဂ္ဂိုလ်ကမှဒီပုဂ္ဂိုလ်ဆိုပြီးတော့ဆွဲလန်းတက်တဲ့တဏှာတွေလောဘတွေပါသွားတော့ကာမှုပါဒံတွေလည်းပဲပါသွားတတ်တယ်အဲ့တော့ဒီလိုဆွဲလန်းမှုရှိလို့ချင်းကထိန်ဆိုတာမြောက်ကိုမမြောက်ပါဘူး။ဒါကြောင့်မို့ချားနေရာတွေမှာချားပုဂ္ဂိုလ်တွေမှာအဲ့ဒီလိုဆွဲလန်းမှုနဲ့သွားလှူနေပြီဆိုရင်အဲ့ဒီကုသိုလ်တွေကနိဗ္ဗာန်ရောက်စေဖို့အတွက်မဖြစ်နိုင်တော့ပါဘူး။ဘာဖြစ်လို့လဲ?ဥပါဒံတွေနဲ့ဆွဲနေတယ်တဲ့။ငါ့ကိုဘယ်ဘုန်းကြီးလေးကဘာလုပ်ပေးဘူးတာ။ငါ့ကိုဘယ်ဘုန်းကြီးလေးကဘာပေးဘူးတာ။စသဖြင့်ဒီအဆွဲတွေနဲ့ဆွဲပြီးတော့လှူတယ်ဆိုရင်သူကသူအာဒိဋ္ဌိတွေဘလောက်ဖြုတ်ဖားတာပဲပြောပြောဒီပုဂ္ဂိုလ်ကဆွဲလန်းရှိနေတဲ့အတွက်ဥပါဒံတရားမကင်းတဲ့အတွက်သူ့ရဲ့အလှူအားလည်းပဲနိဗ္ဗာန်ထိရောက်စေနိုင်ဘူးတဲ့။ခုကထိယံလူကတော့ဒီလိုမဟုတ်တော့ဘူးပုဂ္ဂိုလ်ကမတုံ့တရဘူးတန်ဃာတော်ရှင်မြတ်တွေမြတ်စွာဘုရားကြောင်းတိုက်မှာရှိတဲ့တန်ဃာတော်ရှင်မြတ်တွေလှူတယ်ဆိုလို့ရှိရင်အော်တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့သင်ငန်းကိုလက်ခံပြီးတော့တန်ဃာတော်ရှင်မြတ်တွေချမ်းချမ်းသာသာနဲ့ရွက်ဆောင်နိုင်ကြပါစေကထိယံအနိသင်တွေရကြပါစေငါတို့သင်ငန်းကို ဝိယုံပြီးတော့အချက်ကြောက်လေးဖုံးလွှမ်းပြီးတော့ယာတိဥဒုဒံလေးခံနိုင်ပြီးတော့တန်ခါတော်ရှင်မြတ်တွေအလုံးလုံးနိုင်ရပါစေဆိုပြီးတော့တန်ခါကိုရည်မှန်းပြီးတော့လှူလိုက်ပြီဆိုလို့ရှိရင်ပုဂ္ဂိုလ်ဆွဲမရှိတော့ဘူးအဲ့ဒီမှာအတ္တဝါဒုပါဒံဆိုတဲ့ဥပါဒံတရားကင်းသွားပါလေအတ္တဝါဒုပါဒံကင်းပြီဆိုရင်ပုဂ္ဂိုလ်ဆွဲခြင်းကြောင့်ခင်မင်လွန်းတဲ့တဏှာတန်ရောစင်တွေကင်းသွားပါလေဒါကြောင့်မို့ဒီကထိန်သင်္ကန်းကပုဂ္ဂိုလ်ပေါ်မှာဆွဲလို့ရင်ကထိန်သင်္ကန်းလှူလို့ပြောလို့ကိုမရပါဘူးရိုးရိုးသင်္ကန်းလှူဖြစ်သွားပါလေကထိန်သင်္ကန်းမြောက်ချင်ရင်ကထိန်လူမြောက်ချင်ရင်လည်းပုဂ္ဂိုလ်ကိုဆွဲလန်းပြီးတော့လှူလို့မရဘူးတဲ့ဒါကြောင့်မို့ကထိန်သင်္ကန်းရဲ့ထူခြားချက်ဟာအဲ့ဒီပုဂ္ဂိုလ်ကိုမသုံးသက်ဘဲနဲ့တန်ခါပေါ်မှာတန်ခါရဲ့ဂုံတွေကိုအာယုံပြုပြီးတော့လှူဒန်းရတဲ့အတွက်ဥပါဒံတရားကင်းတဲ့လူဖြစ်တယ်ဥပါဒံတရားဆိုတာကတော့ခေါင်းကြီးတို့ဒီတောတပံတွေပါဖြစ်သွားမှအလုံးကင်းသွားနိုင်တယ်အရိယာဖြစ်မှလုံးဝကင်းတာပေါ့ပုထုဇဉ်လည်းပဲအလုံးဝမကင်းတောင်မှခိုက်တဲ့အပြင်ဥပါဒံလေးကင်းပြီးတော့လှူလို့ရှိရင်ဒီကုသိုလ်ဟာနိဗ္ဗာန်ကြီးရောက်သွားနိုင်ပါတယ်။နောက်ပြီးတော့ဒုတိယထူခြားချက်ကဘာလဲဆိုတော့စောစောကပထမထူခြားချက်ကတန်ခိကဒါနဖြစ်တယ်။တန်ခါကိုပဲလှူဒန်းရတယ်။တန်ခါကိုလှူဒန်းလိုက်လို့ရှိရင်အစွဲလန်းကင်းသွားတယ်။ဒီကြောင့်တိုက်တန်ခါတွေတန်ခါတော်ရှင်မြတ်တွေငါတို့လှူလန်းလိုက်တဲ့အတွက်ချမ်းသာကြပါစေ။ချမ်းချမ်းသာသာနဲ့စာပင်စာချတွေလုံနိုင်ကြပါစေ။ချမ်းချမ်းသာသာနဲ့ညအခါမှာဖရာဝပြုတာမေတ္တာပွားများတာဆောင်ရွက်နိုင်ကြပါစေ။ချမ်းချမ်းသာသာနဲ့ဒီလိုပရိယပฏิပတ်တွေလုပ်ပြီးတော့အသိဉာဏ်ဓုတွေရကြပါစေ။သာသနာတော်ကြီးရှိအောင်လုပ်နိုင်ကြပါစေဆိုပြီးတော့တန်ခါရီရှင်မြတ်တွေပေါ်မှာမေတ္တာတရားဖြန့်ကျက်ပြီးတော့လှူဒန်းနေ။ပုဂ္ဂိုလ်ကိုမတုံ့တက်လိုက်တဲ့အတွက်ဥပါဒံအစွဲလန်းနေကင်းပြီးတော့သွားတဲ့အတွက်ဒီကုသိုလ်ဟာအင်မတန်မှဥပါဒံအင်မတန်မှပါနေတဲ့ကုသိုလ်လို့ခေါ်တဲ့ဥပါဒံတော်တော်တန်တန်ကင်းနေတဲ့ကုသိုလ်လို့ခေါ်တဲ့အတွက်အင်မတန်အမျက်ဆုံးကုသိုလ်ဖြစ်သွားတယ်တာကထိန်အလှူရဲ့ကထိန်သင်္ကန်းလူရဲ့ထူးခြားချက်တစ်ခုနောက်တစ်ချက်ကဘာလဲဆိုတော့ဒီကထိန်သင်္ကန်းလှူလန်းလိုက်တဲ့အတွက်ကထိန်သင်္ကန်းကိုတန်ဃာတော်ရှင်မြတ်တွေကတိန်နဲ့မှာညက်ကမဝါစာရီနဲ့ပေးပြီးတော့အနုမောဒနာတွေပြုပြီးတော့အစီအစဉ်တိုင်းကထိန်ခင်းလိုက်ပြီးဆိုရင်တန်ဃာတော်ရှင်မြတ်တွေမှာတင့်ရောက်မယ်အာဘတ်တွေလွတ်သွားတယ်အဲ့ဒါကိုဘုန်းကြီးတို့ကထိန်အကျိုးအာနိသင်၅ပါးလို့ခေါ်ရပါတယ်ဒီအကျိုးတူ၅ပါးကိုလည်းပဲရှင်သာရိပုတ္တရာစတဲ့ယဟန္တာရှင်မြတ်ကြီးတွေတောင်းမှဒီသိက္ခာပုဒ်တွေကျင့်လို့ခွင့်မပေးနိုင်ဘူးမိမိတို့လှူလိုက်တဲ့ကထိန်သင်္ကန်းဟာဒီအကျိုးအနိသင်သိက္ခာပုဒ်တွေကိုကျင့်လို့ခွင့်ပေးနိုင်တဲ့အတွက်ဒုတိယထူးခြားချက်ဖြစ်တယ်တဲ့အဲ့တော့ကထိန်အနိသင်အကျိုး၅ပါးကိုလည်းပဲဘုန်းကြီးတို့သိသင့်သိထိုက်တယ်ပေါ့ယနေ့ဒကာဒကာမတွေကကထိန်ခင်းတယ်ဆိုပြောကြလို့ရှင်ဘယ်သွားပြီးတော့ကထိန်ခင်းမှလဲဆိုရင်မြတ်စွာဘုရားကြောင်းတိုက်ဇဂိုင်းမှာသွားခင်းမှဒါမျိုးပြောတတ်ကြတယ်အမှန်တော့အဲ့ဒီဇဂါဟာအစ်စ်မှန်မဟုတ်ပါဘူးကထိန်ခင်းတယ်ဆိုတာဘသူကခင်းတာလဲမင်းတန်ခါကခင်းရတာပါတန်ခါတွေကတိန်ထဲမှာသွားပြီးတော့ညကံမဝါစာရီနဲ့ကထိန်နုမောဒနာတွေပြုပြီးတော့ခင်းရတာလူတွေကကထိန်ခင်းတဲ့ထဲမှာလုံးဝမပါရပါဘူးဒါပေမဲ့လူတွေကဘာလို့သွားမလဲကထိန်ခင်းသွားမှာဆိုတာနားတော့လည်နေကြတယ်ပေါ့ဒါဥပ္ပစာသဘောနဲ့ပြောရင်တော့မှန်ကောင်းမှန်ပေမဲ့တကယ်တော့အစ်စ်မှန်စကားမဟုတ်ပါဘူးလူတွေကကထိန်သင်္ကန်းကိုလှူယုံနဲ့လှူရပါတယ်ကထိန်သင်္ကန်းသွားလှူမှာကထိန်လျာတင်ငန်းသွားပြီးတော့ကတ်မှာဒါမျိုးပြောရင်ပို့ပြီးတော့မှန်ပါလိမ့်မယ်ကထိန်ခင်းသွားမယ်ဆိုတာကတော့သိပြီးတော့မမှန်ဘူးပေါ့မမှန်မိမဲ့ဥပ္ပစာစကားအနေနဲ့တော့အလုံးနားလေကြတာလေဩကထိန်ခင်းသွားတယ်ဆိုတာကိုယ်တိုင်မခင်းမိမဲ့တန်ခါတော်ရှင်မြတ်တွေကကထိန်လျာတင်ငန်းလှူမှာဆိုတာတော့အလုံးသဘောပေါက်ကြပါတယ်အဲ့တော့ကောင်းပြီကထိန်ခင်းပြီးတဲ့အခါမှာတန်ခါတော်ရှင်မြတ်တွေမှာဒါတိုင်အပြင်အကျိုး၅ပါးရသွားပါတယ်ဒကာဒကာမတွေမှာအကျိုး၅ပါးဒါတိုင်မရပါဘူးဥပမာအပြင်ခေါင်းကြီးတို့ဆွမ်းလှူတယ်ဆိုလို့ရှိရင်တရားဓမ္မတွေကဆွမ်းကျို၅ပါးဆိုပြီးတော့ပြောကြတယ်။ဆွမ်းကျို၅ပါးရတယ်လို့ပြောကြတယ်။တကယ်ကတော့ဆွမ်းကျို၅ပါးဆိုတာဆွမ်းကတဲ့လူမှဒါတိုင်းမရပါဘူး။တန်ခါတော်ရှင်မြတ်တွေမှတိုက်ရိုက်ကြည့်ရပါတယ်။ဥပမာကြည့်လိုက်လေ။ဝေါနအဆင်းလှခြင်းကြည့်လိုက်။ခေါင်းကြီးတို့တန်ခါတော်ရှင်မြတ်တွေဒီတမနခင်းလောက်မြန်ဆွမ်းမစားရလို့ရှိရင်နေ့လယ်လောက်ဆိုရင်သာပြီးတော့ရုပ်ရည်လေးတွေကနွမ်းပါသွားမှဒါပေမဲ့လို့ယနေ့တရားဓမ္မတွေကနေ့လယ်မှာဆွမ်းကလိုက်တယ်အာယုံမှာဆွမ်းကလိုက်တယ်ကလိုက်တဲ့အခါမှာတန်ခါတော်ရှင်မြတ်တည်းရဲ့ရုပ်ရည်ဥပရိလေးကြည့်ရတာရှင်လန်းပြီးတော့ရုပ်ဆင်းဟာမလှပြီမဲ့လှတယ်လို့ရှင်လန်းနေတဲ့အတွက်ဆုံးလှူတဲ့ပုဂ္ဂိုလ်ကအဆင်းကိုလည်းလှူရရောက်တယ်ဆိုတော့စဉ်းစားကြည့်လိုက်ပေါ့မိမိတို့လှူတဲ့ပုဂ္ဂိုလ်ကရနေတာလားတန်ခါတော်ရှင်မြတ်တည်းရဲ့ဒီအကျိုးရနေတာလားစဉ်းစားကြည့်လိုက်တန်ခါတော်ရှင်မြတ်တည်းရဲ့တိုက်ရိုက်ရနေတာပါဒါပေမဲ့လို့ခေါင်းကြီးတို့ဒီဆွမ်းလှူလို့ချင်းဆွမ်းကျိုးရတယ်ဆိုတော့တန်ခါတော်ရှင်မြတ်တည်းအဲ့ဒီအကျိုးရတယ်လို့မိမိတို့လည်းပဲအဆင်းလှခြင်းဆိုတဲ့ဒီအကျိုးတရားဟာသူများသာနေတာတွေကိုမိမိတို့ကနေပြီးတော့မိမိတို့ရွက်ရွာတွေမှာနာကိပိဒုက္ခလေးပေးတန်ကြီးခံခဲ့ရတယ်။ဆင်းရဲသားတယောက်လောက်မြန်သွားပြီးတော့ကုညီတိုက်လို့ချင်းသူ့မှာကိုဆင်းရဲစိတ်ဆင်းရဲတွေပျောက်ပြီးတော့စိတ်ချမ်းသာသွားမယ်။အဲ့ဒီတကယ်လို့ကိုကပေးလိုက်လို့ထမင်းပြေးလိုက်လို့ချင်းအဲ့ဒီစိတ်ချမ်းသာမှုကသူတို့လက်တွေ့ရခြင်းရသွားတာပဲ။ကိုကလက်တွေ့ရတာမဟုတ်။သို့တော့ဖိုးကြီးတို့ကံကံရဲ့အကျိုးဆိုတာသင်္ကန်းလူရင်သင်္ကန်းကျိုးရတာပဲ။ နောက်ပြီးတော့ဆွမ်းလူရင်ဆွမ်းကြိုးရတယ်ဆွမ်းလူလိုက်တဲ့အတွက်အချင်းကိုလူရရောက်တယ်ကိုယ်စိတ်နဲ့ပါချမ်းသာမှုကိုလူရရောက်တယ်ဆိုရင်ဒီအကျိုးတွေကစုမတောင်းလည်းပဲဘုန်းကြီးတို့ရသွားပါတယ်ဘုန်းကြီးတို့ဥပမာအပြင်ဘာနဲ့သွားတူတယ်လဲလို့မေးရင်အကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေကြည့်ပေါ့အကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေထဲမှာဘုန်းကြီးတို့ဒီကာမေတုမိစ္ဆာသာရလေးတစ်ခုပြောကြပါစို့ကာမေတုမိစ္ဆာသာရသူတစ်ပါးသားစုတမီးပြူတွေကိုဖျက်ဆီးတဲ့ပုဂ္ဂိုလ်တယောက်ဟာဖြစ်လျက်ဘဝတိုင်းမှာဘုရားတပည့်တော်ဘာဖြစ်ပြရလဲညာဖြစ်ပြရလဲလို့ဘယ်သူမှစုမတောင်းဘူးစုမတောင်းလည်းပဲကံကံရဲ့အကျိုးဆိုတာယုံကြည်နေရတာသူဖြစ်ကိုဖြစ်မှာပဲဘာဖြစ်လဲသူများရဲ့သားရဲ့သမီးမျိုးတွေကိုဖြစ်သီးတဲ့ပုဂ္ဂိုလ်ဖြစ်ရဘဝတိုင်းမှာယောက်ျားမဟုတ်တယ်လို့လူမိန်းမမဟုတ်တယ်လို့လူမျိုးသမီးဖြစ်ရင်လည်းပြည်ပြည်သားသားမဖြစ်အမျိုးသားဖြစ်ရင်လည်းပြည်ပြည်သားသားမဖြစ်အဲ့ဒါဘာအကျိုးလဲကာမိတုမိဆာသာရရဲ့အကျိုးတွေပဲဒါမျိုးတွေသွားပြီးတော့ဖြစ်တတ်တယ်ယောက်ျားမဟုတ်မိန်းမမဟုတ်ပုံစံမျိုးတွေဒါမျိုးတွေသွားပြီးတော့ဖြစ်တတ်တာဟာကာမိတုမိစ္ဆာသတ္တသူတစ်ပါးရဲ့အပေါ်မှာပြင်မာကျူးလွန်ခဲ့လို့တဲ့အဲ့ဒီပုဂ္ဂိုလ်ကဘုန်းကြီးတို့သူတစ်ပါးရဲ့သားသမီးတွေကိုပြင်မာတဲ့အခါမှာဆူတောင်းလာတပည့်တို့ဒီလိုလုပ်ရတဲ့အတွက်ယောက်ျားမဟုတ်မိန်းမမဟုတ်ဒီလိုဖြစ်ပြရသေးလို့ဘယ်သူမှဆူမတောင်းပါဘူးဆူမတောင်းလည်းပဲကံကံရဲ့အကျိုးဆိုတာဖြစ်တာပဲဒါတွေကဘုန်းကြီးတို့သိထားဖို့လိုပါတယ်ဒီလိုပဲတဲ့ဘုန်းကြီးတို့သင်္ကန်းလူလို့ရှိရင်သင်္ကန်းအကျိုးအချင်းလာတာတွေဆွမ်းလူရင်ဆွမ်းအကျိုးအချင်းလာတာခွန်အားကြီးတာဒါတွေကလောကီအကျိုးတွေပါဒါတွေကိုစုမတောင်းလည်းပဲဒီအကြောင်းကိုလုပ်ရင်ဒီအကျိုးဟာပြည့်စုံပါတယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတော့တချို့ရေးဆက်ချတဲ့ဆရာတော်တွေကလည်းပဲညာညာဆိုင်ဆိုင်ဖြစ်အောင်အစင်းလာခြင်းခွန်အားကြီးခြင်းနဲ့ဆရာတွေရေးဆက်ချပေးတယ်။နောက်ကပုဂ္ဂိုလ်တွေကလည်းပဲဒါတွေကိုစုတောင်းရမယ်ထင်ပြီးတော့နောက်ကလိုက်ဆိုတယ်အမှန်ဒါတွေဟာစုမတောင်းလည်းပဲကံကံရဲ့အကျိုးမကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တယ်။ကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်ဆိုတာယုံကြည်နေဖို့ပဲလိုပါတယ်။စုတောင်းနေစရာမလိုပါဘူး။ခုလည်းပဲဘုန်းကြီးတို့ဒီကထရင်ကျိုးဆိုတာတန်ဃာတော်ရှင်မြတ်တွေမှာတိုက်ရိုက်သွားပြီးတော့ရပါတယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေတိုက်ရိုက်ရတယ်လို့မိမိတို့လည်းပဲဒီအကျိုးအနိသင်ဟာကထရင်သင်္ကန်းကိုစေနာပြတ်တမ်းပြီးလှူလိုက်ပြီဆိုရင်ကိုယ့်အတွက်ဒီသုတွေဟာမတောင်းလည်းပဲရတယ်တဲ့ကိုတောင်းမှုရအတွက်ကတော့ခန္ဓာဆင်းရဲချုပ်ငြိမ်းရနိဗ္ဗာန်မျက်မှောက်ပြုပြရစေဆိုတော့ဒါလေးကတော့အမြဲတမ်းသုတောင်းပေးရတယ်လောကုတ္တရာနိဗ္ဗာန်ချမ်းသာကတော့သုမတောင်းလို့ရှိရင်မရနိုင်ဘူးအဲ့တော့လောကီအကျိုးတွေကတော့သွားသုမတောင်းနဲ့သုတောင်းလို့ရှိရင်လောဘဖြစ်တာပဲအဖက်တင်တယ်သူမတောင်းလည်းပဲပြည့်စုံပါပဲဆုတောင်းလည်းပဲပြည့်စုံပါပဲကံကံရဲ့အကျိုးကိုယုံကြည်တဲ့သဒ္ဓါတရားဆိုတာအဲ့ဒါသိနေဖို့ဘုန်းကြီးကဟောပေးခြင်းဖြစ်တယ်ဆုတောင်းနေဖို့ဟောတာမဟုတ်ဘူးမိမိတို့တောင်းတရမှာကဆင်းရဲခက်တဲ့ချုပ်ငြိမ်းရဒီ32ဘုံကကျွတ်လို့ရနိဗ္ဗာန်ကိုမညံဘုံညံနဲ့မျက်မှောက်ပြုပြရစေလို့ဒါလေးတစ်ခုပဲအာရုံပြုထားရမယ်ပေါ့ရေစက်ချရင်ဘုန်းကြီးတို့အဲ့တော့ဉာဏ်တော်ဒီကထိန်အကျိုးအနိသင်၅ပါးရတယ်လို့မိမိတို့လည်းရတယ်ဆိုတော့ပထမအကျိုးကဘာလဲဆိုတော့ဘုန်းကြီးတို့မိမိတို့ကထိန်ခင်းလိုက်ပြီဆိုရင်အနာမန္တစာတော်တဲ့နံပါတ်1အကျိုးကအနာမန္တစာတော်ဆိုတာထင်ရှားရှိမှန်ယဟန်တံဝဲမပန်မကြမြို့ကျင်းသို့သွားနိုင်ခြင်း၎င်းတဲ့အနာမန္တစာတော်ထင်ရှားရှိမှန်ယဟန်တံဝဲမပန်မကြမြို့တွင်ရွာတွင်သို့သွားနိုင်ခြင်း၎င်းတဲ့ဒီအကျိုးရတယ်ဘုန်းကြီးတို့ပုံမှန်ဆိုလို့ရှိရင်ဟောဒီမနက်ခင်းမှာအိမ်တအိမ်ရနေပြီးတော့ဆွန်စားပင့်နေဆိုကြပါစို့အရှင်ဘုရားဒီပြတော့ရင်မုတ်တီလာဖုံးပေးလဲပါရှင်ပြားဒီလိုတို့ရင်ထမင်းလာဖုံးပေးလဲပါသူမအပ်မယာဒီနဲ့ဖိတ်မှန်တယ်အဲ့တော့မမဲမယာဒီနဲ့ဖိတ်မှန်တယ်ဆိုလို့ချင်းဘုန်းကြီးတို့သွားပြီးတော့ဆုံဖုံးပေးကောင်းပါလေတပါးတဲ့အနေနဲ့သို့တော့အဲ့ဒီဆုံဖုံးပေးသွားတဲ့အခါမှာဒီအိမ်ကပင့်ဖိတ်တယ်ဆိုရင်အဲ့ဒီအိမ်ကိုမသွားသေးပဲနဲ့ဒီအိမ်လေးတွေလှည့်ပြီးတော့စကားပြောလိုက်တကဆုံစားပြီးတဲ့အခါမှာအခြားအိမ်ကိုလှည့်ပြီးတော့စကားပြောလိုက်လို့ချင်းဘုန်းကြီးတို့အာဘတ်တင်ပါတယ်မနေ့ပိုင်းမှာသွားရင်ကိုအာဘတ်ကတင်ပါတယ်တိုင်းမဲ့ကထိန်ခင်းလိုက်ပြီဆိုလို့ချင်းဘာလွတ်လက်ခွင့်ရသွားတယ်ဆိုတော့အိန္ဒိယင်ကရှင်ဘုရားဒီပြတော့ရင်မုတ်တီလာဖုံးပေးပါလာစားလဲပါဆိုရင်သွားပြီးတော့စားတယ်စားတဲ့အခါမှာဟာဟိုဘက်အိန်ကပင်းလို့သွားလိုက်ဒီဘက်အိန်ကလည်းမပင်မဲနဲ့သွားပြီးတော့စကားပြောလိုက်လို့ချင်းအဲ့ဒါမှာဒီကထိန်အာနိသင်ရတဲ့ပုဂ္ဂိုလ်ကတတင်းကျော်လာပြီးတော့တရက်ကနေပြီးတော့တပေါင်းလာပြည့်နေ၅လအတွင်းမှာအဲ့ဒီလိုစွန်းစားသွားတဲ့အခါမှာမပန်ပြောပဲနဲ့ဟိုအိန်ဒီအိန်ဒီသွားတဲ့အခါမှာအာဘတ်မတင်ဘူးကထိန်အာနိသင်မရတဲ့ပုဂ္ဂိုလ်ကတော့အာဘတ်တင်တယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့အဲ့ဒီအကျိုးကိုတန်ဃာတော်ရှင်မြတ်တွေကိုလှူဒန်းရရောက်တယ်အဲ့ဒါကထေအာနိသင်အကျိုးတွေကနံပါတ်1အကျိုးပါတန်ဃာတော်ရှင်မြတ်တွေအာဘတ်တင်မဲ့ရေးရနေပြီးတော့မိမိတို့ကကထိန်ခင်းလိုက်တဲ့အတွက်အဲ့ဒီတန်ဃာတော်ရှင်မြတ်ဟာထင်ရှားရှိနေတဲ့ယဟန်ကိုကြောင်းမှမပန်ပြောပဲနဲ့စွန်းစားသွားရင်းနဲ့ဟိုအိန်သွားလိုက်ဒီအိန်သွားလိုက်အမှတ်တမှတ်သွားလိုက်လို့ချင်းအာဘတ်မတင်ရင်ဆိုတဲ့အကျိုးကိုရသွားပါတယ်ကောင်းပြီကထိန်တကာတကာမတွေရောဘာအကျိုးရတယ်ဆိုတော့လွတ်လွတ်လပ်လပ်သွားရခြင်းအကျိုးရတယ်တဲ့ဘုန်းကြီးတို့ဒီကထိန်ခင်းမှုတဲ့ပုံကိုယ်တွေကဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘာသူအချုပ်ချယ်မှမရှိဘူးကထိန်သွားခင်းနေတယ်ဆိုရင်သွားပြီးတော့ခင်းတယ်မသွားနဲ့ဘာဖြစ်တယ်နဲ့ကောင်းတဲ့လုံလုံတာကိုပဲတာမြစ်ပံပုံကိုမရှိဘူးအဲ့တော့လွတ်လွတ်လပ်လပ်ဖြီးသွားရခြင်းအကျိုးတွေဟာသူမတောင်းလည်းပဲလို့ရတယ်ဆိုတာရှင်းဆရာတော်ကြီးတွေကမိန့်တော်မူခဲ့ပါတယ်ဒါကြောင့်တန်ဃာတော်ရှင်မြတ်တွေက ထင်ရှားရှိနေတဲ့ယဟန်ကိုမပန်ပြောဘဲနဲ့စွန်းစားပင်လို့ရှိရင်သွားတဲ့အခါအပြစ်အဘက်မတင်တယ်လို့အပြစ်အဘက်ကကင်းလွတ်တယ်လို့မိမိတို့လည်းပဲဘဲသွားသွားလွတ်လွတ်လပ်လပ်နဲ့အတင်းအဓမ္မကုသိုလ်လုပ်တာတွေတောင်းမှချုပ်ချယ်မဲ့ပုံကူနဲ့မတွေ့ရဘူးတဲ့ကောင်းတဲ့လုပ်တွေလုပ်တဲ့အခါမှာချုပ်ချယ်ပြီးတော့ထိမ့်ချုပ်မဲ့ပုံကူထိမ့်ချုပ်မဲ့အစိုးရတွေနဲ့မတွေ့ရဘူးပေါ့ဒါနံပါတ်1ဖြစ်ရပေါ်တိုင်းမှာသူ့အလိုလိုပြည့်စုံမဲ့ကထင်အကျိုးအားနေတဲ့ဒါတွေကိုလူတွေရနိုင်တယ်တဲ့နောက်နံပါတ်2အကျိုးကဘာလဲဆိုတော့အတ္တမာဒါနစာရောတဲ့အတ္တမာဒါနစာရောဆိုတာအတ္တမာဒါနစာရောဒိဋ္ဌံတင်အပ်တင်ငန်းမြတ်ကိုအရတဘာမယူဘဲသွားနိုင်ခြင်း၎င်းတဲ့ဘုန်းကြီးတို့ယဟန်တော်တွေမှာဆိုရင်ဝိနိတိစီဝရိတ်ဒုတင်ဆောက်တိတာတို့ဝိနိတိစီဝရိတ်ဒုတင်ဆောင်နာတို့တော့ဒုတင်တိစီဝရိတ်ဆောင်နာတို့ဒါမျိုးတွေရှိပါတယ်အဲ့ဒီယဟန်တော်တွေကဘုန်းကြီးတို့ဒုတင်ဆောင်ပြီးလို့ရှိရင်ဘာလုပ်ရတယ်လဲဆိုတော့ကြောင်းထဲမှာဆောင်နေတဲ့မြတ်ကာလပတ်လို့သင်္မိုင်းသင်္ကန်းဧကတိသင်္ကန်းနှစ်ထပ်သင်္ကန်းဒုက္ခသင်္ကန်းကြီးတွေဒီသင်္ကန်းကြီးတွေနဲ့ဘုန်းကြီးတို့အာယုံတက်တဲ့ချိန်မှာကင်းမနေရဘူးကင်းနေလို့ရှိရင်အာဘက်ကိုတင်သွားတယ်အဲဘုန်းကြီးတို့ကထိန်ဆင်းလိုက်တဲ့အခါကျတော့ဘာဖြစ်သွားတယ်လဲဆိုတော့ဒုတင်တော့ဒီတိစီဝရိတ်တော်ဝိနိတိစီဝရိတ်တော်ဆောင်ထားပါရဲ့ဒါပေမဲ့လို့ဒီကြောင်းမှာသင်္ကန်းထားခဲ့တယ်ခီးသွားတဲ့အခါဒီသင်္ကန်းကြီးပခုံးမောမတင်မဲနဲ့ပေါ့ပေါ့ပါပါနဲ့အာယုံတက်တဲ့ချိန်မှာဒီသင်္ကန်းကြီးနဲ့ကင်းပြီးတော့သင်္ကန်းကစကိုင်းထားတယ်ကိုယ်ကိုယ်တိုင်ကဘာဖြစ်နေလဲရန်ကုန်ရောက်နေပြီမယ်အာဘတ်တွေမတင်တော့ဘူးပေါ့အပြစ်မဖြစ်တော့ဘူးပေါ့အဲ့တော့ကထိန်ခင်းလိုက်တဲ့အတွက်အဲ့ဒီသင်္ကန်းကြီးတွေဘာတွေအပိုသင်္ကန်းတွေကိုအနီးနားလေးမှာယူဆောင်ပြီးတော့အာယုံတက်တဲ့ချိန်မှာကိုယ်နဲ့နှစ်တောင့်တော်အတွင်းမှာမထားပဲနဲ့ထားခြင်းရထားပြီးတော့လွတ်လွတ်လပ်လပ်နေခွင့်ရသွားပါတယ်ဒါကဘုန်းကြီးတို့ရန်တော်ရှင်မြတ်တွေဒီသိက္ခာပုဒ်ကအာဘတ်ကနေလွတ်ကင်းခွင့်ရသွားတယ်လူတွေလည်းပဲဒီတိုင်းပဲတဲ့ဘာကျိုးအာနိသင်တွေရလဲဆိုတော့ဘုန်းကြီးတို့ဒီသွားတယ်လာတဲ့အခါမှာဒီအာဘတ်မတင့်တယ်လို့ပဲအနောက်ရှက်မရှိဘဲနဲ့သွားနိုင်ပါတယ်အနောက်ရှက်ကင်းကင်းနဲ့သွားနိုင်တယ်ပေါ့စောစောကလွတ်လွတ်လပ်လပ်သွားနိုင်တယ်ဒါကအနောက်ရှက်တွေကင်းပြီးတော့သွားနိုင်လာနိုင်တဲ့အကျိုးတွေကိုရတယ်တဲ့နေရာတကာမှာဘုန်းကြီးတို့ဝန်တုပ်ဝန်ပိုးကြီးတွေမပါတော့ဘူးပေါ့ခုခေတ်မှာဆိုလို့ရှိရင်ပစ္စည်းအများကြီးတည်ရမယ်စားဟိုမှာကူညီမဲ့လူပေါ်တယ်ခုလိုဆိုရင်ကထိန်ခင်းတယ်ဆိုလို့ရှိရင်အကြောင်းတကာမတွေကဒီမှာစီစဉ်ပေးလိုက်တယ်အဲ့ဒီလိုပေါ်ပါခြင်းအကျိုးဆိုတာကထိန်ခင်းနေဘူးတဲ့ပုံကိုယ်ဒီမှာဒါတန်ပြန်အကျိုးဆိုတာရနိုင်တယ်ဒီလိုမှမဟုတ်မိကောင်းဆွေကောင်းမရှိဘူးဆိုရင်ပစ္စည်းတွေတည်ဟာမဟာကိုယ်တိုင်းစီစဉ်ဟာအခောက်အခောက်ခါခါသွားပြီးမှဒါနာတစ်ခုဆိုတာမရောက်ပါတယ်အဲ့ဒါကိုမပေါ်မပါသွားရလို့ခေါ်တော့ရောက်ပါတယ်ခုလိုတန်ဃာတော်ရှင်မြတ်တွေကိုကထိန်သူလိုက်တဲ့အတွက်တန်ဃာတော်ရှင်မြတ်တွေသင်္ကန်းကြီးတွေထားခဲ့ပြီးတော့ရန်ကုန်သွားတယ်အာဘတ်မတင်အဲ့ဒီလိုပဲမိမိတို့မှလည်းပဲအကျိုးအနိသင်ရသွားတဲ့လာတဲ့နေရာမှာလွတ်လွတ်လပ်လပ်နဲ့အနောက်ရှက်မရှိဘဲနဲ့စီမံနိုင်ခွင့်ရှိတယ်တဲ့ဒီအကျိုးအနိသင်တွေကိုလည်းပဲကြာသွားနိုင်ပါတယ်ဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကကထိန်သင်္ကန်းပညတ်ခဲ့တာပါနောက်ပြီးတော့တတိယအကျိုးကဘာလဲဆိုတော့ဇာဝတတံဒိဋ္ဌံဝိကတ်မပြုတ်လက်ပဲလိုအပ်များသင်္ကန်းများကိုဆောင်ထားနိုင်ခြင်း၎င်းတဲ့အဲ့တော့ခွန်ကြီးတို့ဒီဝိနည်းမှာဒီသင်္ကန်းတွေပါတယ်ဆိုလို့ရှိရင်ပိုလာတဲ့သင်္ကန်းတိစီဝရိတ်ကပိုတဲ့သင်္ကန်းဆိုရင်အဋ္ဌခံရင်လည်းပဲတင်ရမယ်ဝိကပ္ပနာရင်လည်းပြုရမယ်ဒီလိုမှမဟုတ်ပဲနဲ့သင်္ကန်းတွေပိုလာလို့ဆယ်ရက်ကျော်ပြီဆိုရင်အာဘတ်တင်ပါတယ်အဲ့တော့မိမိတို့ကထိန်ခင်းလိုက်တဲ့အတွက်ဘာဖြစ်သွားလဲဆိုတော့ဘုန်းကြီးတို့ဟောဒီ9လအတွင်းတပေါင်းလပြည့်အတွင်းမှာသင်္ကန်းတွေဟိုကလှူကြဒီကလှူကြဘုန်းကြီးတို့ကတက္ကရာကမတွေကကထိန်အာနိသင်ရအောင်သင်္ကန်းလှူလိုက်တဲ့အတွက်ကထိန်ခင်းထားတဲ့အတွက်ဘာဖြစ်လဲသင်္ကန်းအပူတွေကိုထားကောင်းသွားတယ်အဲ့ဒီထားကောင်းတာအာဘတ်မတင်တော့ဘူးဒီအာဘတ်မတင်ရင်းဆိုတဲ့အကျိုးကထိန်အာနိသင်ကိုလည်းပဲတရားဓမ္မတွေကလှူဒန်းရရောက်တယ်တဲ့ပော့ရော့ရရောက်တယ်ပေါ့လျှော့ပေးရရောက်တယ်ပေါ့ဒါကြောင့်မို့ခွန်ကြီးတို့သင်္ကန်းပူတွေဘာတွေမထားကောင်းတဲ့ဟာတွေလည်းပဲထားကောင်းသွားပြီးတော့သူ့အတူအစုံ30လာလား40လာလားဒီတိုင်းထားတဲ့အတွက်အာဘတ်မတင်တော့ဘူးအဲ့တော့ကထိန်တရားဓမ္မတွေလည်းပဲဘာကြိုးကြမလဲဆိုတော့ကိုယ့်ရဲ့ပစ္စည်းကိုရန်သူမျိုး၅ပါးနှောက်ယှက်ကင်းသွားတတ်တယ်တန်ဃာတော်ရှင်မြတ်တွေသင်္ကန်းတွေအပူရှံဖြစ်လာလို့ဘုန်းကြီးတို့ဒီကထိန်ခင်းမထားဘူးဆိုလို့ချင်းအဲ့ဒီသင်္ကန်းကိုစွန့်ပြစ်ရတယ်စွန့်ပြီးတော့အာဘက်ကိုဘုန်းကြီးတို့ဒေသနာကြားရပါတယ်ခုတော့တန်ဃာတော်ရှင်မြတ်ဒီသင်္ကန်းပို့ဒီစွန့်စရာမလိုတော့ဘူးဆိုတဲ့အကျိုးကိုຢာသွားတယ်လို့မိမိတို့ရဲ့ຢာရှိလာတဲ့ပစ္စည်းကိုလည်းပဲပြည်သူပိုင်းသိန်းသားတို့ဒါမျိုးတွေကဖြစ်ရပွားတိုင်းမှာကင်းလွတ်သွားတတ်ပါတယ်စောစောကနာကိမုန်တိုင်းလိုပစ္စည်းတွေလည်းပဲဒီကထိန်အာနိသင်တွေຢာပြီးတဲ့အခါမှာခိုင်မြဲလာပြီဆိုရင်ဖြစ်ရပွားတိုင်းမှာရေရန်သူတွေမိရန်သူတွေတကုတ်ဓမြရန်သူတွေအိမ်ကသာသူတမိသူအလောင်းစားလုပ်တဲ့ပုဂ္ဂိုလ်ရဲ့ရန်သူတွေကကိုယ့်ရဲ့ပစ္စည်းဟာကင်းလွတ်ခွင့်ရသွားပါတယ်ရန်တော်ရှင်မြတ်တွေအပို့ထားပြီးတော့ကိုယ့်ရဲ့ပစ္စည်းကိုစွန့်မပြစ်ရတဲ့အကျိုးရသွားတယ်လို့မိမိတို့ရဲ့ပစ္စည်းကိုလည်းရန်သူမျိုး၅ပါးရဲ့အနောက်ဆက်ကကင်းသွားတယ်တဲ့ဒီကထိန်အာနိသင်ကိုလည်းပဲကထိန်ကိုတကယ်စေနာထက်ထက်တန်တန်နဲ့ခင်းရင်ဘဝပေါင်းများစွာဒီအကျိုးတွေရသွားနိုင်ပါတယ်ဒါကြောင့်ရန်သူမျိုး၅ပါးကင်းရှင်းရင်အကျိုးကိုလည်းပဲသူ့မတောင်းလည်းပဲရတယ်တဲ့နောက်နံပါတ်၄ကဘာလဲဆိုတော့ကနဘောဇနာကနဘောဇနာဆိုတာဘာဆိုလဲဆိုတော့ ကနာဘောဇဉ်နဲ့လေးပါးကစဂိုင်းကနာအားလူကြဖိညာဘောဇဉ်များကိုလေးပါးလူသုံးခံယူသုံးဆောင်နိုင်ခြင်း၎င်းနဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေနံပါတ်၄ကျူကဘာရလဲဆိုတော့ဒကာဒကာမတွေကတချို့ကျဝီနီနာမလဲတော့ဘာပြောလဲဆိုတော့အရှင်ဘုရားအရှင်ဘုရားတို့ကြောင့်ကတန်ဃာ၄၅ပါးလောက်ဒီလိုတို့ဤမုတ်တီလာဖုံးလာစားလဲပါဘုရားဒါမျိုးလျှောက်ကြတယ်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကဆွမ်းဆိုတဲ့စကလုံးပါမှာဖုံပေးကောင်းပါတယ်၄ပါးကျော်လို့ရှိရင်အရှင်ဘုရားဒီလိုတို့เจ้าหมู่ตะบี้รุอิงโกมุฏิซวนพ้องไปบาพะยาตะบี้รุอิงโกข้าวซ้วยซวนพ้องไปจั่วบาพะยาตะบี้รุอิงโกละพะเยซวนแทตะยาซวนพ้องไปจั่วบาพะยาสุมาตังฆาโรชินเมติยะ4บาตะปิรอมะเดตังฆาริยาซวนซาจั่วกองมาเดดีโลมะมุเวเนดะกาดะกะมะริยะวินีนามะเลเวเนตะบี้รุอิงละพะเยตอกจั่วบากูรอตะบี้รุอิงแทตะยาลาซ้าเลบาซุโลจิงเอริโลตวาโลจิง4บา5บาตวายิงอาบะเต่นมาเดคุกะเถิงเค้นไลเดอะคามาบาจูยะตะเลซุรอတကယ်လို့ဒကာဓမ္မတွေကဝိနည်းနာမလဲတဲ့အတွက်ဆွမ်းဆွမ်းဆိုတဲ့စကားလုံးမပါဘဲနဲ့ရှောက်ပြီမဲ့လို့ဟောဒီကတိအာနိသင်ကြားထားတော့လို့ရှိရင်သွားပြီးတော့ဆုံးပုံးမေးလို့ရှိရင်ဘုန်းကြီးတို့အာဘတ်မတင်ဘူးတဲ့အစားတော့စားလိုက်တဲ့အတွက်အပြစ်တွေကင်းသွားတယ်အဲ့ဒီလိုမပတ်တဲ့နည်းနဲ့ပင်းဖိတ်လဲပဲဘုန်းကြီးတို့ကလိုက်ပြီးတော့ဖုံးပေးခြင်းလို့ရှိရင်လိုက်ပြီးတော့ဖုံးပေးကောင်းသွားတယ်အဲ့ဒီအကျိုးအာနိသင်ကိုလည်းပဲကတိခင်းတဲ့ဒကာဓမ္မတွေကဒီသိက္ခာပုဂ္ဂိုလ်လည်းပဲရှော့ပေါ်ရာရောက်သွားတယ်တဲ့အဲ့တော့မိမိတို့ဘာအကျိုးရတယ်လဲဆိုတော့မိမိတို့လည်းပဲအစားတောင်းတဲ့ပတ်သက်ပြီးတော့အစိတ်တင်တာတို့တခုခုဖြစ်တာတို့လုံးဝမဖြစ်နိုင်တော့ဘူးပေါ့ဒီကထိန်အာနိသင်ကိုတန်ဃာတော်ရှင်မြတ်တွေကထိန်အာနိသင်ရတဲ့အခါမှာဆွမ်းစားလိုက်တဲ့အခါမှာသူ့အတူဘယ်နည်းနဲ့ပဲပြင့်ပြင့်ဆုံးဖုံးပေးရင်အာဘတ်မတင်တယ်လို့မိမိတို့လည်းပဲအစားတောင်းတဲ့ပတ်သက်လို့ဘာတွေပဲစားစားအများအပြင်အစိတ်အတောက်တွေမတင်မဲနဲ့အန္တရာယ်ကင်းချင်းဆိုတဲ့အကျိုးကိုရတယ်တဲ့ဒါလည်းပဲဆူတောင်းစရာမလိုပါဘူးတောင်းတနေစရာမလိုတဲ့အကျိုးပါတန်ဃာတော်ရှင်မြတ်တွေကိုဒီအကျိုးရပါစေဆိုလူတန်းလိုက်ရင်ကိုယ်လည်းပဲဒီအကျိုးပြန်ရသွားတာပဲနောက်တစ်ချက်ကနောက်ဆုံးနံပါတ်5ကျိုးကဘာလဲဆိုတော့ယောတထစီဝရုပ္ပါတော်သောနေတံဘွိတတိတဲ့ဘွိတို့ဒီနေ့ကထိန်ခင်းလိုက်တယ်ကထိန်ခင်းပြီးတဲ့နောက်ပိုင်းမှာဟောဒီတပေါင်းလားပြည့်နေအတွင်းမှာအာတင်ငန်း၁၀စုံလားလူတယ်အဲ့ဒီတင်ငန်း၁၀စုံကိုဟောဒီကထိန်အာနိသင်ရတဲ့ယဟန်တွေကိုပဲဝေပေးရပါတယ်သူတို့မှခံစား권ရှိပါတယ်နောက်မှတရင်ကျုပ်ပြီးမှကထိန်ခင်းပြီးမှတန်ဃာပါတရာရောက်လာတယ်တင်ငန်းကကြောင်းမှရှိတဲ့တန်ငန်း53ပါးယဟန်တော်53ပါးလှူဒန်းထားတယ်အစုံကလည်းပဲ53ပါးရှိတယ်53စုံပဲရှိတယ်ဆိုရင်အဲ့ဒီကထိန်ခင်းတဲ့ယဟန်တော်တွေပဲအဲ့ဒီတင်ငန်း53စုံကိုလှူလိုက်ပါတဲ့ရပိုင်권ရှိတယ်ကထိန်ခင်းပြီးမှကထိန်အာနိသင်မရှိတဲ့ယဟန်တော်တွေသူကသူတရားရောက်လာလာသူကသူအသက်တွေဘလောက်ပဲကြီးကြီးအဲ့ဒီတန်ဃာတော်တွေကိုခွဲဝေပေး권မရှိတော့ဘူးတဲ့မပေးလည်းပဲအပြစ်မတင်တော့ဘူးအဲ့ဒါဟာဘာလဲဆိုတော့ကထိန်အာနိသင်အကျိုးတန်ဃာတော်ရှင်မြတ်တွေကိုလက်လာပါရအောင်လည်းပဲကိုကနေသွယ်ဝိုက်ပြီးတော့လုပ်ပေးရရောက်သွားပါလေအဲ့တော့ဘာဖြစ်လဲဆိုတော့တန်ဃာတော်ရှင်မြတ်တွေအဲ့ဒီလိုအကျိုးအာနိသင်ရတယ်လို့မိမိတို့လည်းပဲဘာဖြစ်တယ်သွားတဲ့နေရာတွေမှာတစ်ခါတရံကိုကပစ္စည်းဥစ္စာတွေပေါနေပြီမဲ့တနေရာရသွားတယ်ဥပမာအပြင်တောင်ကြီးတို့လိုချမ်းတဲ့နေရာသွားတယ်ကိုကနေပြီးတော့အမှတ်တမှတ်သွားလိုက်တာဟိုရောက်မှမိုးရေရွာလို့တအားချမ်းလို့အနှွေးတယ်မရှိဘာမရှိဒါမျိုးတွေပြဿနာဖြစ်တယ်ဆိုတာကထိန်အာနိသင်မရတဲ့ပုဂ္ဂိုလ်ကထိန်သင်္ကန်းမလူဘူးတဲ့ပုဂ္ဂိုလ်တွေဖြစ်ရပွားတိုင်းမှာဒါမျိုးပြဿနာတွေကြုံတတ်တယ်။ကထိန်သင်္ကန်းလူဘူးတဲ့ပုဂ္ဂိုလ်တွေကရောက်တဲ့နေရာမှာအဆင်သင့်လေးတွေဖြစ်သွားတာပဲ။သူကသူကိုကမရှိဘူးဆိုရင်ရှိတဲ့ပုဂ္ဂိုလ်ကအယံတဲ့၊ကုညီတာ၊မဆတာ၊ဘာလူလုံးပဲဆိုရင်အဲ့ဒီအတူအတွက်ဝိုင်းဝန်းပြီးတော့ကုညီတာ၊အယံတဲ့မိမိရဲ့မိကောင်းချေကောင်းတွေရှိပြီးတော့အဝတ်ထည်တွေပြည့်စုံ၊ခြုံစရာတွေပြည့်စုံစသည်ဖြင့်ဒါမျိုးပြည့်စုံတဲ့အကျိုးဟာနောက်ဆုံးယဟန်တော်ရှင်မြတ်တွေကိုကထိန်အာနိသင်ရအောင်လှူဒန်းတဲ့အကျိုးကိုရတာလို့ဒါလေးတွေကိုဘုန်းကြီးကသိအောင်ဟောပေးခြင်းဖြစ်ပါတယ်ဆူတောင်းရအောင်လိုချင်တက်မှတ်မှုရှိအောင်ဟောပေးခြင်းမဟုတ်ပါဘူးယုံကြည်နေအောင်ဟောပေးခြင်းဖြစ်ပါတယ်ဒါကြောင့်မို့ကထိန်အာနိသင်အကျိုး၅ပါးဟာဒါရိုက်အားဖြင့်ယဟန်တော်ရှင်မြတ်တွေရတယ်ဒါပေမဲ့လို့ဒကာဒကာမတွေလည်းပဲတွေ့ဝိုက်ပြီးတော့ဆူမတောင်းလည်းပဲယဟန်တော်ရှင်မြတ်တွေကိုဆွမ်းလူရင်အချင်းလာချင်းစားတဲ့အကျိုးတွေကိုလှူရရောက်ရင်ကို့မှာလည်းပဲအချင်းလာချင်းစားတဲ့အကျိုးတွေဟာဆူမတောင်းလည်းပဲပြည့်စုံတယ်လို့ယနေ့တန်ဃာတော်ရှင်မြတ်တွေကိုကထိန်နေငန်းလှူလိုက်တဲ့အခါမှာတန်ဃာတော်ရှင်မြတ်တွေကထိန်အာနိသင်အကျိုး၅ပါးကိုဓာတ်ရိုက်ရသွားတယ်။မိမိတို့ကတော့အဲ့ဒီလိုတန်ဃာတော်ရှင်မြတ်တွေကိုရပါစေဆိုတဲ့စိတ်စေနာတန်တန်နဲ့လှူဒန်းလိုက်တဲ့အတွက်ဖြစ်ရပေါ်တိုင်းမှာဒီအကျိုးအာနိသင်၅ပါးဆုမတောင်းလည်းပဲပြည့်စုံသွားမယ်တဲ့။ဆုတောင်းလည်းပဲပြည့်စုံပါပဲ။ဆုတောင်းလို့ရှိရင်တော့တဏလောဘတွေဖြည့်ပြီးတော့ကိုယ့်ရဲ့ကုသိုလ်ဟာကုသိုလ်အစ်စ်မဖြစ်ဘဲနဲ့အကုသိုလ်တွေရောထွေးသွားတတ်ပါတယ်။စေရနာသုံးတန်မပြတ်ထမ်းပဲဖြစ်သွားတတ်ပါတယ်။ဆူမတောင်းတော့ကြတော့နိဗ္ဗာန်တခုတည်းဆူတောင်းတဲ့အခါကျတော့ဒီကထိန်အာနိသင်အကျိုးအာနိသင်တွေရပါရသေးသူဆူတောင်းတဲ့ပုဂ္ဂိုလ်တန်တယ်မှာလောဘဖြစ်တယ်လို့ရိုးရိုးလေးနိဗ္ဗာန်ကိုပဲကြီးမှန်းလှူတဲ့ပုဂ္ဂိုလ်ကျအဲ့ဒီလောဘတွေမဖြစ်တော့ဘူးတဲ့အဲ့တော့ကုသိုလ်စစ်ပြီးတော့နိဗ္ဗာန်တွေရောက်စေနိုင်တဲ့ကထိဏဒါနကုသိုလ်ဖြစ်သွားတယ်ဆိုတာလေးကိုဘုန်းကြီးကသိစေချင်ပါတယ်ဒါကြောင့်မို့ယနေ့ရန်ကုန်ပိုကလေးအေရရွာကတက္ကရာမတွေကထိန်လာပြီးတော့ခင်းကြတယ် ကထိန်နဲ့ဆက်တဲ့တရားကိုလည်းပဲဘုန်းကြီးမဟောဘူးသေးပါဘူးဒါပထမဆုံးကျင့်ဟောခြင်းဖြစ်ပါတယ်အဲ့တော့ဒီတရားလေးကိုနားပြီးတော့ကထိန်အဓိပ္ပာယ်တွေသိပြီးမတိုးတင်ကန်စတဲ့အဓိပ္ပာယ်တွေကိုလည်းပဲနားလည်သွားတယ်နောက်ပြီးတော့ကထိန်ရဲ့ထူးခြားချက်အချက်နှစ်ချက်ကလည်းပဲနံပါတ်1သံဃိကဒါနဖြစ်တဲ့အတွက်ဥပါဒံတရားတွေအစွဲလန်းတွေကင်းပြီးတော့သံဃာကြီးမှန်သူမှရတယ်တန်ခါကြီးမှန်းလို့ရှင်တန်ခါဂုံလူအောင်ပြုလို့ရှင်အကျိုးတွေဟာဘုန်းကြီးတို့စုမတောင်းလည်းပဲပို့ပြီးတော့အကျိုးကြီးပါတယ်ပုဂ္ဂိုလ်ကိုကြီးမှန်းလို့ရှင်ရဲ့အကျိုးဟာနည်းတတ်ပါတယ်ဒါကြောင့်မို့အကျိုးရခြင်းလို့မဟုတ်ဘဲနဲ့တန်ခါတော်ရှင်မြတ်တွေသာသနာတော်ကြီးရှေ့အောင်ထောင်ရွက်နိုင်ပါစေဆိုပြီးတော့ဒီလောက်မေတ္တာစေတနာတွေပြဋ္ဌာန်းပြီးတော့လှူဒန်းလိုက်တယ်တန်ခိကအဖြစ်နဲ့လှူဒန်းရတယ်တနည်းအားဖြင့်တဏှာဥပါဒံစတဲ့ဒီဥပါဒံတရားအစွဲလန်းကင်းကင်းနဲ့လှူဒန်းရတဲ့အတွက်အင်မတန်မြင့်မြတ်တဲ့ကုသိုလ်ဖြစ်တယ်နံပါတ်1ကတန်ဃာတော်ရှင်မြတ်တွေကိုကထိန်တင်ကန်းလှူဒန်းလိုက်ရတဲ့အတွက်ဒုတိယထူခြားချက်ကတန်ဃာတော်ရှင်မြတ်တွေမှာအချို့သောသိက္ခာပုဒ်တွေကအာဘမတင်မဲနဲ့လူငင်းချမ်းသာကိုင်ရှားသွားတယ်တဲ့မြတ်စွာဘုရားစတဲ့တပည့်တွေမှာရှင်သာရိပုတ္တရာစတဲ့တပည့်ကြီးတွေတောင်မှကင်းလို့ဖွင့်မပေးနိုင်တဲ့သိက္ခာပုဒ်တွေကိုမိမိတို့ကကထိန်ချင်းပြီးတော့တန်ဃာတော်ရှင်မြတ်တွေဒီသိက္ခာပုဒ်တွေအာဘမတင်ညပါစေနဲ့ဆိုပြီးတော့လှူဒန်းရရောက်တဲ့အတွက်ဒါထူခြားတဲ့ကုသိုလ်ဖြစ်သွားပါတယ်အဲ့တော့ယနေ့ကထိန်သင်္ကန်းကိုဒီလိုထူးခြားချက်ရှိတဲ့သင်္ကန်းကိုမိမိတို့မျက်စက်ကြကြောင်းတိုက်တန်ဃာတော်ရှင်မြတ်တွေကိုမှန်းပြီးတော့လှူဒန်းကြတယ်။ဒီလိုလှူဒန်းတဲ့ကုသိုလ်ကောင်းမှုကြောင့်စောစောကပြောတဲ့လောကီအကျိုးတွေကိုမညွတ်ဖဲနဲ့ဖျားရည်ရွယ်လို့ဒီခန္ဓာချင်းရဲ့ချုပ်ကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေလို့အာယုံပြုပြီးတော့ရည်စက်ချမယ်။ဒါကြောင့်မို့ဒီကထိန်ကုသိုလ်မှာပဲဖြစ်ဖြစ်အခြားသောနောက်နောက်မှာပြုတဲ့ကုသိုလ်တွေမှာပဲဖြစ်ဖြစ်နိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနသီလဘာဝနာများကိုပြုနိုင်ကြပါစေ။အဲ့ဒီလိုနိဗ္ဗာန်ကိုကြည်မှန်းပြီးတော့ဒါနသီလဘာဝနာတွေကိုတစ်ဆင့်တစ်ဆင့်ပြုပြီးတကလာနောက်ဆုံးမှာပါရမီတွေရင့်ကျက်ပြီးတော့မဉ္ဉံဖွဉ္ဉံဖြင့်နိဗ္ဗာန်ကိုတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲဆောသောဘုန်းကြီးပြောသလိုပဲနိဗ္ဗာန်ဒီခန္ဓာချင်းရဲ့ချုပ်ငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုပြရစီလို့အာယုံပြုပြီးရေစက်ချကြသူအာလုံးလိုက်ဆို။